to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်အောက်တိုဘာလ6ရက်အင်္ဂါနေ့ည9နာရီကနေ10နာရီထိအစီအစဉ်တွေကို line to meter 24 25 51နဲ့ line lat meter 190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာဖောင်ပါဒီကနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါတူရကီရဲ့ဝေဟင်ပိုင်နယ်ထဲကိုရုရှားလီယင်တွေကျူးကျော်ဝင်ရောက်ခဲ့တဲ့အပေါ်လက်သင့်မခံနိုင်ဘူးလို့တူရကီသမ္မတကပြောဆိုလိုက်ပါတယ်အာဖဂန်နစ္စတန်ခွန်တုစ်မြို့မှာတော့တာလီဘန်တွေနဲ့တိုက်ပွဲသစ်တွေပြန့်ဖြစ်နေပါတယ်အင်ဒိုနီးရှားရဲ့တောမီရှုံမှုကြောင့်ဒေသရင်းမှာမီးခိုးမြူတွေဖုံးလွှမ်းပြီးလေထုညဉ့်ညံ့မှုနဲ့ကြုံတွေ့နေရပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူကြေညာပေးပါမယ်ရှင
်ကောင်းပါပြီရှင်မဲဆန္ဒနဲ့ပြပကိုရောက်နေကြတဲ့မဲဆန္ဒရှင်တွေကိုရောက်ရနေရာကနေမဲပေးနိုင်အောင် Independent Youth for Change ဘွဲကဘလို့တိုက်တွန်းမှုတွေလုပ်နေပါသလဲ
တကယ်နိုင်ငံအကြောင်းလေးပြောချင်တယ်ဆိုရင်ဒီလိုမဲပေးခွင့်ရအောင်ဒီ၄ရက်အတွင်းမှာပေါ့နော်ကျွန်တော်ရပ်ွက်ရုံနေမှာမဲပေးခွင့်ရအောင်တရားရောက်ချထားတဲ့နယ်လို့ကျွန်တော်ရှင်းတယ်ကြာ၄ရက်အတွင်းလိုရမယ့်ကိစ္စကိုသိဝင်ကြောင်းမှု
ကိုဆောင်ခပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရမယ်ရှင်ဒါအပြင်နိုင်ငံရေးအကျဉ်းသားအလုံးကိုအောက်တိုဘာလ15ရက်နေ့မတိုင်ခင်မှာပြန်လွှတ်ပေးဖို့တောင်းဆိုမှုတွေအကြောင်းတိုင်းပြည်မှာဖြစ်နေတဲ့ပြဿနာအလုံးကိုဖြေရှင်းနိုင်ဖို့အတွက်ရွေးကောက်ပွဲဟာတခုထဲသောနှီးလမ်းမဟုတ်ဘူးဆိုတဲ့ပြောဆိုမှုအကြောင်းနဲ့မြန်မာလူကုန်ကူးကိုင်းခေါင်းဆောင်နဲ့အဖွဲ့ဝင်တချို့ဖမ်းဆီးခံရတဲ့အကြောင်းတွေကိုနားဆင်ရမှာဖြစ်ပါတယ်။အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တန်ကြီးထိုင်တဲ့ကိုဝင်းမင်းတို့ကကြေညာပေးပါအောင်ရှင်
စီးရီးယားနယ်စပ်ကတူရကီဝေဟင်ပိုင်နယ်ထဲကိုရုရှားစစ်လေယာဉ်တွေကျူးကျော်ဝင်ရောက်ခဲ့ပြီးမှာတော့တူရကီနဲ့ရုရှားနှစ်နိုင်ငံရဲ့အနာဂတ်ဆက်ဆံရေးအပေါ်မှာတူရကီသမ္မတကမေးခွန်းထုတ်လိုက်ပါတယ်။ကျွန်တော်တို့တွေးထင်မှထားတာတချို့ဖြစ်ပျက်ခဲ့ပြီးဒီကိစ္စတွေကိုတူရကီဘက်ကလက်သင့်မခံနိုင်ဘူးလို့တူရကီသမ္မတရက်ဆစ် TF အာရူဂန်ကဘယ်လ်ဂျန်ဝင်ကြီးချုပ်နဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာလို့တူရကီရဲ့ Hurriyet နေ့စဉ်သတင်းစာကဖော်ပြပါတယ်။တူရကီဝေဟင်ပိုင်နယ်ထဲကိုရုရှားလေယာဉ်တစ်စင်းထပ်မံဝင်ရောက်ခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုပြီးတဲ့နောက်မနေ့တနင်္လာနေ့မှာပဲတူရကီဆိုင်ရာရုရှားသံအမတ်ကြီးကိုအစိုးရကဒုတိယအကြိမ်ဆင့်ခေါ်ခဲ့ပါတယ်။ရုရှားတို့ရဲ့ချိုးဖောက်မှုဟာမတော်တဆဖြစ်ခဲ့တာမျိုးမဟုတ်ဘူးလို့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးရဲ့အတွင်းရေးမှူးကလည်းသတင်းထောက်တီးကိုဒီကနေ့မှာပဲပြောပါတယ်။တူရကီရဲ့ဝေဟင်ပိုင်နယ်ထဲကိုနောက်ထပ်ကျူးကျော်ဝင်ရောက်တာမျိုးမဖြစ်သင့်တော့ဘူးလို့လည်းနေတိုးအတွင်းရေးမှူးကပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့စနေနေ့ကရုရှားလေယာဉ်တစ်စင်းတူရကီဝေဟင်ပိုင်နယ်ကိုဖြတ်သန်းခဲ့ပြီးတဲ့နောက်ထပ်ဖြတ်သန်းမှုတွေလုပ်ရင်ခံစားရမယ့်အကျိုးဆက်တွေကိုရုရှားသံအမတ်ကြီးကိုပထမဆုံးအချိန်ခေါ်ယူသတိပေးခဲ့ပြီးတနင်္ဂနွေနေ့မှာပဲထပ်ပြီးတော့ကျူးကျော်ဝင်ရောက်ခဲ့တာလို့တူရကီနိုင်ငံသားရေးဝန်ကြီးဌာနကလည်းပြောဆိုထားပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံခွန်တုစ်မြို့မှာဒီနေ့တိုက်ပွဲတွေပြန့်ဖြစ်နေပါတယ်။ဒါကြောင့်ဒီမြို့ကိုအရင်ဝင်သိမ်းခဲ့တဲ့သဘုံတွေကိုလုံးဝမောင်းထုတ်လိုက်ပြီးတမျိုးလုံးကိုထိန်းထားနိုင်ပြီလို့အစိုးရဘက်ကအရင်ပြောထားတာအလကားဖြစ်သွားပါပြီ။အာဖဂန်ဆိုရတပ်တွေနဲ့တာလီဘန်သဘုံတွေကြားပြည်နယ်မြို့တော်ခန်ဒူးစ်ရဲ့မြို့လေရင်ပြင်မှာအခုလိုတိုက်ပွဲတွေဖြစ်ခဲ့ကြတာပါ။အာဖဂန်ရာရှိတွေကလည်းနိုင်ငံမြောက်ပိုင်းကဒီမြို့ကိုအစားအသောက်တွေနဲ့အခြားရိခါအကူပစ္စည်းတွေပို့လို့မရသေးဘူးလို့သတိပေးနေပါတယ်။ကုလသမဂ္ဂဘက်ကလည်းနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေအနေနဲ့ဒီခန်ဒူးစ်မြို့တွေကနေထွက်သွားခဲ့ကြပြီလို့အတည်ပြုလိုက်ပါတယ်။တာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကသူတပ်ဖွဲ့တွေအနေနဲ့ဒီနေ့မနက်စောစောမှာအာဖဂန်ဆိုရတပ်တွေကိုဝင်တိုက်ခဲ့တာဖြစ်တဲ့ကန်ဒူးစ်မြို့အချက်အချာနေရာအတော်များများမှာဒီတိုက်ပွဲတွေဆက်ဖြစ်နေတုန်းပဲလို့ထုတ်ပြောနေပါတယ်။တကယ်တော့ဒီတာလီဘန်သဘုံတွေအနေနဲ့ပြီးခဲ့တဲ့အပတ်ကပဲဒီကန်ဒူးစ်မြို့ကိုအစိုးရလက်ထက်ကအလင်းငယ်ယူတိုက်ခိုက်သိမ်းပိုက်ခဲ့ပြီးအစိုးရတပ်တွေကလည်းတံပြန်တိုက်ခိုက်ခဲ့ရမှာ၃ရက်အတွင်းဒီမြို့ကိုပြန်ရခဲ့ပါတယ်။အဲ့ဒီကတည်းကသဘုံတွေကိုအပြိတိုင်မောင်းထုတ်လိုက်နိုင်ပြီလို့အစိုးရဘက်ကကြေကျော်လာခဲ့တာပါခင်ဗျာ။
အတ္တလန္တိတ်ဒေသတလွားအချက်လက်ကာကွယ်ပေးရေးသဘောတူညီချက်ဟာအမေရိကန်အခြေစိုက်လူမှုကွန်ရက် Facebook သုံးဆသူတွေအတွက်အပြည့်အဝအကာအကွယ်မဖြစ်ဘူးလို့ဩစတြီးယားကျောင်းသားတဦးရဲ့တိုင်တန်းချက်ကိုဥရောပရဲ့အမြင့်ဆုံးတရားရုံးကအနိုင်ပေးလိုက်ပါတယ်။ဥရောပကသုံးဆသူတွေရဲ့အချက်လက်တွေကိုအမေရိကန်လုပ်ငန်းကြီးတွေကအပြည့်အဝအကာအကွယ်ပေးရေးအတွက်ဒေတာရင်းစောင့်ကြည့်သူတွေလိုအပ်ချက်ရှိတယ်ဆိုတာကို Safe Harbor လို့ခေါ်တဲ့သဘောတူညီချက်နဲ့ဖယ်ရှားမပစ်နိုင်ဘူးဆိုပြီးဒီကနေ့မှပဲဥရောပတရားရုံးကကြေညာလိုက်တာဖြစ်ပါတယ်။ဥရောပကအချက်လက်တွေကိုအမေရိကန်ပြည်ထောင်စုထံလွှဲပြောင်းပေးမှုကိုဆိုင်းငံ့သင့်မသင့်ကိုလည်း Facebook ရဲ့ဥရောပစီမံခန့်ခွဲမှုအခြေစိုက်ရာအိုင်ယာလန်ကပုဂ္ဂလိကအချက်လက်လုံခြုံရေးဆိုင်ရာစီမံစည်းကမ်းကြီးချက်သူတွေချက်ချင်းဆုံးဖြတ်ရမယ်လို့တရားရုံးကပြောဆိုလိုက်ပါတယ်။ Safe Harbor သဘောတူညီချက်ဟာ15နှစ်သက်တမ်းရှိခဲ့ပြီဖြစ်ပြီးဥရောပရဲ့ပုဂ္ဂလိကလုံခြုံရေးဆိုင်ရာအချက်လက်တွေကိုချိုးဖောက်မှုမရှိဘဲ ဥရောပနဲ့အမေရိကန်လုပ်ငန်းကြီးတွေကြားအချက်အလက်ဖလှယ်မှုကိုဆောင်ရွက်ဖို့နည်းလမ်းတစ်ခုအဖြစ်ခိုင်ခိုင်မာမာဖြစ်ပေါ်လာခဲ့တာပါ။အော်စတြီးယားကျောင်းသားမစ်ရှရင်ကသူ့ရဲ့ကိုရီးကိုရာအချက်အလက်တွေကိုအမေရိကန်ထောက်လှမ်းရေးအေဂျင်စီတွေကရယူမှုကိုအိုင်ရစ်အချက်အလက်စစ်စစ်ထိန်းချုပ်သူတွေကကာကွယ်ပေးဖို့ပြက်ကွက်တယ်ဆိုပြီးဥရောပတရားရုံးကိုတိုင်တန်းခဲ့တာဖြစ်ပါတယ်ရှင်
။အရှိလေပိုင်းမှာတော့ဂျေရုဆလမ်နဲ့ဂါဇာအနောက်အဘက်ကမ်းရဲ့ရာမာလာမြို့အခြားကအဓိကစစ်ဆေးအကိမ်းမှာပါလက်စတိုင်းလူငယ်တွေဆန္ဒပြနေကြတာမှာဣသရေလတပ်တွေနဲ့ထိတ်တန့်ရင်ဆိုင်နေကြပါတယ်။ကွာလန်တီယာဒေသစစ်ဆေးအကိမ်းမှာဆန္ဒပြခဲ့တဲ့ရာပေါင်းများစွာချီတဲ့ပါလက်စတိုင်းဆန္ဒပြသူတွေကတချို့ကကြောက်ခဲတွေ၊ကဲတွေနဲ့ပစ်ပေါက်ခဲ့ကြပါတယ်။အဓိကရုံးနှင်းနေဝတ်စုံတွေဝတ်ထားကြတဲ့ဣသရေလရဲတွေဘက်ကလည်းရာဘာချီစံတွေမျက်ရည်ပြုံးနဲ့တုံးပြီးလူစုခွဲခဲ့ပါတယ်။ဂျေရုဆလင်ကမွတ်စလင်တွေကအယ်ကာဆာဘလီဖြစ်ကိုးကွယ်ကြပြီးဂျူးတွေကတెంပယ်မောင်းဖြစ်ကိုးကွယ်ကြတဲ့သာသနာ့နယ်မြေအပေါ်အငင်းပွားမှုနဲ့ပတ်သက်ပြီးဒီသတင်းပတ်တွေအတွင်းမှာပဲအရှိဂျေရုဆလင်နဲ့ဂါဇာနောက်ဘက်ကမ်းခြေမှာအကြမ်းဖက်မှုတွေပိုပြင်းထန်လာခဲ့ပါတယ်။တကယ်တော့ဒီရပိုင်းတွင်ဖြစ်တဲ့အကြမ်းဖက်မှုတွေအတွင်းဣသရေလ၄ဦးသေဆုံးခဲ့ရပါတယ်။ကြောက်ခဲတွေနဲ့ပစ်ပေါက်ခဲ့ကြတဲ့ပါလက်စတိုင်း၁၀ကျော်သက်၂ဦးတို့ကိုလည်းဣသရေလရဲတွေကမနေ့ကပစ်ခဲ့တာကြောင့်သေဆုံးသွားခဲ့ရပါတယ်။ဒါအပြင်ပြီးခဲ့တဲ့သတင်းပတ်ကဣသရေလစုံတွဲတရွဲ့ကိုကားပေါ်ကနေပစ်တက်ခဲ့တဲ့မှုနဲ့ပတ်သက်ပြီးပါလက်စတိုင်း၅ဦးတို့ကိုလည်းဣသရေလရဲကဆွဆွဲဖမ်းဆီးထားပါတယ်။
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ကနေဒေတာရင်းနဲ့နိုင်ငံတကာသတင်းတွေဆက်ပြီးကြေညာပေးနေပါတယ်ရှင်။အင်ဒိုနီးရှားနိုင်ငံရီခန်ဘာရူမြို့အတွင်းမီးခိုးမျိုးဖုံးလွှမ်းတာကြောင့်လေးရုမတန့်ရှင်းမှုကအန္တရာယ်ရှိတဲ့အဆင့်ကိုရောက်ရှိခဲ့ပြီးအင်ဒိုနီးရှားပြည်သူ3,000ခွဲသို့အသက်ရှူလမ်းကြောင်းဆိုင်ရာရောဂါတွေခံစားနေရတယ်လို့အင်ဒိုနီးရှားအမျိုးသားသဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုအဖွဲ့ကပြောဆိုလိုက်ပါတယ်။မီးခိုးမျိုးဖုံးလွှမ်းမှုခံစားနေကြရတဲ့ပီကံဘူရူမြို့ကဒေသခံတွေကကလင်းငယ်တွေကိုမီးခိုးမျိုးပြန့်နှံ့မှုတွေကနေရှောင်ရှားနိုင်ဖို့အုတ်ချုပ်ရေးမှုရုံးကမှဖွင့်လှစ်ထားတဲ့ယာယီခိုလုံရေးစခန်းတွေကိုဒီကနေ့မှပဲပို့ဆောင်ခဲ့ကြပါတယ်။အစိုးရရဲ့ခိုလုံရေးစခန်းမှာတော့မွေးကင်းစားကနေအသက်၄နှစ်ကျော်အရွယ်ကလေးတွေကိုလက်ခံထားပါတယ်။နှစ်စဉ်နှစ်တိုင်းဆိုသလိုပဲအင်ဒိုနီးရှားနိုင်ငံဆူမတရာကျွန်းနဲ့ဘော်နီယိုကျွန်းတို့မှာတောင်ယာခုတ်ထွင်မိရှုပ်ပြီးစိုက်ပျိုးရေးလုပ်ကိုင်မှုတွေကြောင့်ဖြစ်ပေါ်လာရတဲ့မီးခိုးမျိုးဖုံးလွှမ်းတဲ့ပြဿနာကိုပြီးခဲ့တဲ့သတင်းပတ်တွေကဆလုပ်ဒေတာရင်းမှာခန်းစားနေကြရတာဖြစ်ပါတယ်။အင်းဒီချင်းမလေးရှားနိုင်ငံမှာလည်းကျန်းမာရေးထိခိုက်စေတဲ့အထိလေးရုညဉ့်ညမ်းခဲ့တာကြောင့်မနေ့ကဆလုပ်ကျောင်းတွေကို၂ရက်ကြာပိတ်ခဲ့ပါတယ်။မီးခိုးမျိုးကြောင့်စင်ကာပူနိုင်ငံမှာလည်းလေးရုညဉ့်ညမ်းမှုကိုခန်းစားနေရတယ်လို့စင်ကာပူအမျိုးသားသဘာဝပတ်ဝန်းကျင်ဆိုင်ရာအဖွဲ့ကပြောပါတယ်။ထိုင်းနိုင်ငံတောင်ပိုင်းခရိုင်လေးခုတို့မှာလည်းအင်ဒိုနီးရှားနိုင်ငံရဲ့တောင်ယာမီးရှို့မှုကြောင့်ဖြစ်လာတဲ့မီးခိုးမျိုးတွေကြောင့်အများပြည်သူကျန်းမာရေးထိခိုက်စေနိုင်တယ်လို့ထိုင်းဆိုရအာနာပိုင်တို့ကသတိပေးထားပါတယ်ရှင်
။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေက TPP လို့ခေါ်တဲ့ Pacific သမုဒ္ဒရာတစ်လွှာနိုင်ငံတွေကြားကုန်သွယ်မှုမှာအမိတ်စာချုပ်သဘောတူညီမှုရခဲ့တာကိုချီးကျူးပြောဆိုလိုက်ပါတယ်။တရုတ်ရဲ့စီးပွားအင်အားကြီးလာတာကိုထိန်းချုပ်ဖို့အမေရိကန်ကဦးဆောင်ပြီးဒီစီးပွားကောင်းလာတဲ့ဒေသတွေနိုင်ငံပေါင်း၁၇နိုင်ငံကြားရလာခဲ့တဲ့ဒီသဘောတူညီမှုကြောင့်ဂျပန်နိုင်ငံလုံခြုံရေးနဲ့ Pacific ဒေသတွင်တည်ငြိမ်မှုတွေကိုအကြီးအကျယ်အထောက်အကူပြုသွားမှာဖြစ်တယ်လို့ဝန်ကြီးချုပ်အာဘေကထုတ်ပြောလိုက်ပါတယ်။ဒါအပြင်တရုတ်အနေနဲ့အနာဂတ်မှာဒီအဖွဲ့ရဲ့ပါဝင်လာနိုင်ရင်လည်းဒီသဘောတူညီမှုကြီးကစည်ရေးမဟာဗျူဟာအရကိုပါပိုအရေးပါသွားလိမ့်မယ်လို့ဝန်ကြီးချုပ်အာဘေကဆက်ပြောခဲ့ပါတယ်။တကယ်တော့ဒီ TPP Pacific တလွှာကုန်သွယ်မှုစာချုပ်ကြောင့်ကမ္ဘာစီးပွားရေး40ရာခိုင်နှုန်းရှိထားတဲ့ဒီဒေသတွင်းကနိုင်ငံတွေမှာစီးပွားရေးပိုပြင်းလာအောင်တရုတ်စီးပွားရေးတိုးတက်မှုကိုရှင်နိုင်အောင်ထိန်းချုပ်ကန့်သတ်ထားမှုတွေကိုလျှော့ပေးရမှာဖြစ်ပါတယ်။ဒါပေမဲ့ဒီအဖွဲ့ဝင်တွေနဲ့ပြိုင်ဘက်တရုတ်လည်းပါဝင်လာမှာကိုမကန့်ကွက်ကြပါဘူး။သူတို့ကပဲတရုတ်ပါတီဖွဲ့တဲ့ပါလာရင်ကမ္ဘာစီးပွားအင်အားအကြီးမားဆုံးဒီ Pacific ဒေသထဲမှာပိုမျှတာတဲ့ကုန်သွယ်စံချိန်စံညွန့်တွေတတ်မှတ်ကျင့်သုံးလာနိုင်မှာဖြစ်တယ်လို့ပြောဆိုနေပါတယ်ခင်ဗျာ။
အီရန်နိုင်ငံမှာမနေ့တနင်္လာနေ့ကအနည်းဆုံးလူ58ဦးတို့သေဆုံးခဲ့ရတဲ့နိုင်ငံတော်ဘုံပေါက်ကွဲမှုတွေကတခုကိုသူတို့လှုပ်ဆောင်ခဲ့တယ်လို့အစ္စလာမ်ရဲ့အစွန်ရောက် ISIS အဖွဲ့ကပြောဆိုလိုက်ပါတယ်။အီရန်နိုင်ငံတောင်ပိုင်းကအယ်ဇူဗီယာမြို့ဇေနားမှာရှီယာမွတ်စလင်တွေကိုပြစ်မှတ်ထားကားဘုံဖောက်ခဲ့တာလို့ဒီကနေ့အင်ကာနေ့မှာပဲဆွန်နီအစွန်ရောက်တို့ကပြောဆိုလိုက်တာဖြစ်ပါတယ်။မ မနေ့တနင်္လာနေ့တိုက်ခိုက်မှုတွေထဲမှာတော့မြို့တော်ဘက်ဂရက်ရဲ့အရှိမြောက်ဖက်80ကီလိုမီတာအကွာမှာရှိတဲ့ရှီယာမွတ်စလင်နဲ့အများစုနေထိုင်ကြတဲ့ခါလီမြို့ကအဆိုအဆုံတိုက်ခိုက်ခံခဲ့ရပြီးကားပုံးပေါက်ကွဲမှုကြောင့်35ဦးတို့သေဆုံးခဲ့ရပါတယ်။ဘက်ဂရက်မြို့တော်စင်ဂျင်ဘုံကဟူစိန်နီးယားအရပ်မှာကားပုံးပေါက်ကွဲမှုမှာတော့လူ12ဦးသေဆုံးခဲ့ရပါတယ်ရှင်
။ယီမန်နိုင်ငံတောင်ပိုင်းမှာ rocket launcher နဲ့တိုက်ခိုက်မှုကြောင့်ယီမန်တပ်သားတွေနဲ့ Saudi Arabia ဦးဆောင်တဲ့မဟာမိတ်တပ်သားတွေပါဝင်တပ်သား15ဦးသေဆုံးခဲ့တယ်လို့ Arab စော်ဘွားများနိုင်ငံကထုတ်ပြောလိုက်ပါတယ်။ဒီ Arab စော်ဘွားများနိုင်ငံပိုင်သတင်းဌာန WAM ကအခုလိုသိကျမှုစီးရင်ထုတ်ပြန်လိုက်တာဖြစ်ပြီးဒီတိုက်ခိုက်မှုကိုဟူသီတပုံတွေလုပ်ခဲ့တာဖြစ်တယ်လို့စွပ်စွဲလိုက်ပါတယ်။ဒီဟူသီတပုံတွေအနေနဲ့ယီမန်အစိုးရကိုတနည်းကြောကြာတိုက်ခိုက်လာခဲ့တာမှာ Saudi Arabia ဥဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေကအစိုးရတပ်ဘက်ကိုဝိုင်းကူပေးလာခဲ့ပြီးဒီညွန်ပေါင်းအဖွဲ့တွေမှာ Arab စော်ဘွားများနိုင်ငံလည်းပါပါတယ်။ယီမန်အစိုးရရာရှိတွေနဲ့ဒေသခံတွေကဒီတိုက်ခိုက်သမားတွေအနေနဲ့ rocket launcher ပုံ၄လုံးပစ်ထည့်ခဲ့ရမှာတလုံးကနိုင်ငံတော်မိုက်စေကမ်းမြို့အေဒန်ကဟိုတယ်တစ်ခုရဲ့ဂိတ်မှာကျတော့တယ်လို့ဆိုပါတယ်။ဒီဟိုတယ်ဟာအရင်ပြည်ပကိုထွက်ပြေးခလုံခဲ့ရပြီးဇူလိုင်လမှာပြည်ထဲပြန်ဝင်လာခဲ့တဲ့ရီမင်ဆွေရအုံပြုနေတဲ့နေရာဖြစ်ပါတယ်။နောက်လောင်ချပုံတစ်ခုကတော့ရီမင်ဆွေရအကူအညီပေးနေတဲ့ပင်လယ်ခွေအတွင်းမှာမိစခန်းတွေကိုထိသွားခဲ့ပါတယ်ခင်ဗျာ။
2015ခုနှစ်အတွက်ယူပဗေဒနိုဘဲဆုကိုတော့နူထရီယန်နိုရဲ့လှုပ်ရှားမှုဖြစ်စဉ်တွေကိုရှာဖွေတွေ့ရှိခဲ့မှုအတွက်တာကာကီကာဂျီတာနဲ့အာတာမေဒော်နေတို့ချီးမြှင့်ခံရပါတယ်ရှင်။
ထိုက်တန်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမသိငင်ထိုင်းနဲ့ကိုဝင်းမင်းတို့ကကြေညာပေးခဲ့တာပါအခုတော့သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မြန်မြန်ချက်တွေကိုတလက်တင်ပြပေးပါမယ်သောရရှင်များရှင်မြန်မာနိုင်ငံအတွင်းမှာကိုယ့်ရဲ့ကိုယ်ပိုင်မဲဆန္ဒနယ်ပြင်ပကိုရောက်နေကြတဲ့မဲဆန္ဒရှင်တွေအနေနဲ့ကိုရောက်ရှိနေတဲ့ပြည်နယ်တိုင်းဒေသကြီးအသီးသီးကမဲဆန္ဒနယ်တွေမှာမဲပေးခွင့်ရဖို့ပုံစံသုံးကကြီးလျှောက်လွှာတင်နိုင်တဲ့ရက်ဟာအောက်တိုဘာလ10ရက်နေ့မှာစီးရင်ပိတ်တော့မှာမို့လေးရက်ပဲကျန်မှာတော့တယ်ရန်ကုန်မြို့ပါဝင်မြန်မာနိုင်ငံအတွင်းကနေရာတော်များများမှာသိမ့်ချီတဲ့ရွှေပြောင်းနေထိုင်သူတွေဟာမိမိတို့မဲဆန္ဒမဲပေးပိုင်ခွင့်ရှိတယ်ဆိုတာကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကရွေးကောက်ပွဲဆိုင်ရာအသိပညာပေးမှုအားနည်းနေတယ်လို့စောင့်ကြည့်လေ့လာသူတွေကပြောပါတယ်အသေးစိတ်ကိုမှတ်စုမွန်ကတင်ပြထားပါတယ်
ဟုတ်ပါတယ်နိုဝင်ဘာလ10ရက်နေ့မှာကျင်းပမှာဖြစ်တဲ့2015ရွေးကောက်ပွဲအတွက်ဆန္ဒမဲပေးပိုင်ခွင့်ရှိသူမြန်မာနိုင်ငံသားတွေနိုင်ငံသားအခွင့်အရေးနဲ့အညီမဲပေးနိုင်ခွင့်ရှိရေးမြန်မာနိုင်ငံတွင်းမှာရပ်ပေါင်း186လထက်မနည်းမဲဆန္ဒနယ်ရဲ့ပြင်ပကိုရောက်နေတဲ့မဲဆန္ဒရှင်တွေအနေနဲ့မဲစည်းရင်းထဲမှာပါဝင်နိုင်အောင်ပုံစံ3ကာကြီးကိုဖြည့်ပြီးတော့အော်တိုဘာလ10ရက်နေ့နောက်ဆုံးထားလျှောက်ထားကြဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနှိုးဆော်ထားတာပါဒါကြောင့်မြန်မာနိုင်ငံအနှံ့ကရွှေပြောင်းနေထိုင်အလုပ်လုပ်ကိုင်းသူတွေအတွက်မဲစည်းရဲမှာအမီပါရေးပုံစံ3ကာကြီးဖြည့်ဖို့ရက်ကတော့အချိန်၄ရက်ပဲကြာမှာတော့တယ်။ဒါပေမဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီရွှေပြောင်းနေထိုင်သူတွေအပေါ်မှာထိထိရောက်ရောက်အသိပညာပေးနှိုးဆော်မှုလှုပ်ဆောင်နေတာကအားနည်းလွန်းတယ်လို့စင်ချေဘုံရက်တွေမှာရွှေပြောင်းနေထိုင်သူတွေကိုအဓိကရွေးကောက်ပွဲဆိုင်ရာပညာပေးလုပ်ငန်းတွေလုပ်နေတဲ့ Independent Youth for Change လူငယ်အဖွဲ့ကကိုဆောင်ခါကပြောပါတယ်။
အဲ့တော့တကယ်နိုင်ငံအပြောင်းလဲစေချင်တယ်ဆိုရင်ဒီလိုမဲပေးခွင့်ရအောင်ဒီ၄ရက်အတွင်းမှာဗောနောကျွန်တော်ရုပ်ွက်ရုံနေမှာမဲပေးခွင့်ရအောင်တရားရောက်ထားတဲ့လို့ကျွန်တော်ရှင်းနေကြ။၁၀ရက်အတွင်းလိုရမယ့်ကိစ္စကိုစိတ်ဝင်စားမှုလုံးဝမရှိနေဘူး။ဒါဆိုတော့ဒီဥမာကျွန်တော်ရုပ်ွက်ထဲမှာကိုပဲUEC ကနေလာအော်တာကအဲ့ဒီနေ့တရက်နေ့တစ်ခါပဲလာအော်ရယ်။ဒီကအဲ့ဒီရက်နေ့တစ်ခါလာပြီးထက်လာမဟုတ်တော့ဘူး။ပြီးတော့တကယ်ဆိုရင်ကဟိုဒီကြီးနေနဲ့လုတ်တင်တာကနေ့ရက်တိုင်းပေါ့ဗျာအဲ့လိုမျိုးလာអော်ပြီးတော့လူတို့ကိုအနေနဲ့အလန်းလုတ်ပြီးနေရမယ်။ဘာလို့ဆိုတော့လူတွေကအခုချိန်မှာဟိုဒီကျွန်တော်တို့ချီပီတာလှိုင်းတာရအဲ့ဒီစီမီဘုံရက်ွက်တွေမှာအားလုံးကတနေ့လုံးမှတနေ့ထားရတဲ့လူတွေများတယ်။ဆိုတော့အဲ့ဒီဟာကိုအားလုံးမဆိုင်နိုင်ဘူး။ဒီဘက်ကယူကြီးရဲ့လုံဆောင်မှုရအရင်အားနဲ့ဒီကျွန်တော်မြင်တယ်
ပြည်သူတွေအနေနဲ့မိမိတို့ရဲ့အင်အားစုစရင်အမီမပေါက်တဲ့နေရာတွေကိုရောက်နေတဲ့ဆိုရင်ကိုရောက်နေတဲ့မဲဆန္ဒနယ်မှာမဲပေးခွင့်ရခြင်းနဲ့ဆိုရင်မဲဆန္ဒရှင်စရင်မှာပါဝင်နိုင်ရေးတပ်ဆိုင်ရာရက်ွက်ကျေးရွာအုပ်စုကော်မရှင်ဖွဲ့ခွဲရုံးတွေမှာပုံစံ3ကကြီးလျှောက်လွှာတွေကိုတောင်းယူပြီးဒီလ10ရက်နေ့နောက်ဆုံးထားအချိန်မီလျှောက်ထားကြရမှာဖြစ်ပါတယ်
ကျွေးရွက်အုပ်ချုပ်မှုရဲ့ငင်းလွတ်တယ်ဗျ။ဒါဥမာကျွန်တော်တို့ရှိပီတာကရွက်ကောဟာဟိုဟာ UG Commission ဥက္ကဋ္ဌကိုတိုင်လာပြီးတော့သူကအဲ့ဒီကလူတင်းတွေကိုစောက်ပြေးစောက်ပြေးရတဲ့အဲ့ဒီမှာတာဝန်ခံတယောက်ထားပြီးတော့ရွက်ကထဲကရမီရွက်ခတဘောမျိုးကိုအဲ့ကြည့်တော်မှာမှနည်းနည်းကြီးတဲ့လူကိုတာဝန်ပေးပြီးတော့သူကနေပြီးတော့အဲ့ဒီသူ့ထဲမှာရှိတဲ့လူတွေအကုန်လုံးကိုဆင်းရင်းလိုက်တော့ပြီးသုံးကအချင်းနဲ့ရှင်တစုစီးတဲ့ပြန်တင်ပေးတာမျိုးလုပ်တယ်။အဲ့လိုမျိုးရွက်တိုင်းမှာလုံနိုင်ရင်အကောင်းဆုံးပဲ။ အဲ့လိုကိုလုပ်တင်တယ်လို့ကျွန်တော်ထင်တယ်ဒီလက်ရှိအခြေအနေကဒီသူကဝင်ပါမှဒီသူကလုံးဝရမယ်ဆိုတာမျိုးမဟုတ်ဘဲနဲ့အဲဒီ UEC ကအဲ့လောက်ကြီးဝင်လို့ရမယ်ဆိုရင်ကျွန်တော်အများကြီးကောင်းနိုင်မယ်လို့ကျွန်တော်ထင်တယ်ဗျ
ရွေးကောက်ပွဲကော်မရှင်ကပြီးခဲ့တဲ့ဩဂုတ်လတည်းကဒီကြေညာချက်ထုတ်ပြန်ထားတာပါဒါပေမဲ့လည်းမေဆာနာရှင်ပြည်သူတွေကြားမှာတော့ပုံစံသုံးကကြီးနဲ့ပတ်သက်တဲ့နားလည်မှုဒီလျှောက်လွှာကိုဘလို့ရယူဖြစ်ဆွတ်ပြီးတော့ဘလို့တင်ရမယ်ဆိုတာကိုမသိကြတဲ့သူတွေကအများအပြားရှိနေပါတယ်လို့ကိုယ်တိုင်အသိပညာပေးလိုက်လံဆောင်ရွက်ပေးနေသူတွေကပြောပါတယ်ပြည်တွင်းမှာရွှေပြောင်းနေထိုင်လုပ်ကိုင်နေတဲ့မေဆာနာရှင်တွေအနေနဲ့လည်းနိုင်ငံသားအခွင့်အရေးနဲ့အညီဆန္ဒမဲပေးပိုင်ခွင့်ရှိတယ်ဆိုတာကိုရွေးကောက်ပွဲဆိုင်ရာအသိအားနဲ့နေပါတယ်လို့ရွေးကောက်ပွဲပညာပေးလုပ်ငန်းတွေလိုက်လံဆောင်ရွက်ပေးနေတဲ့လူငယ်တွေကဆိုတာပါဆင်ခြေပုံးရက်ွက်တွေကိုကိုယ်တိုင်အသိပညာပေးလိုက်လံဆောင်ရွက်ပေးနေတဲ့မတ်ရွှေဆက်က
ရွှေပြောင်းတွေအတွက်ကတော့ကျွန်တော်တို့ကအဓိကမက်ဆင်းစစ်ပေးဖို့ပဲပေါ့နော်မက်ဆင်းသွက်စစ်ဖို့ရယ်ပြောင်းလာတာဘယ်လောက်ကြပြီလဲပေါ့နော်6လပြည့်ပြီဆိုလို့ရှိရင်မက်ဆင်းသွက်စစ်ပေးမှုပါလို့ရှိရင်ပုံစံလေးတွားပြီးတော့ယူပြီးတော့ဖြည့်ဖို့အဲ့အမျိုးတွေပဲတိုက်တွန်းနေတာပေါ့မှာအများစုကတော့ဟိုပါဈေးရောင်းရတယ်အဲ့နာမှာပြီးသွားတော့ဟိုစက်ယုံလေးအဲ့လိုလုံယုံလေးပေါ့နော်အဲ့လိုမျိုးတွေမှရှိတယ်မဲဆင်းသွက်စစ်ပေးဖို့ပေါ့နော်သွက်စစ်ဆိုအချိန်ပေးပြီးတော့တိတ်ပြီးတော့အဲ့ခါကိုနားမလည်တော့မပေါ့ဘူးဒါပေမဲ့ပြောပြရင်တော့နားထောင်လဲသူတို့
မြန်မာနိုင်ငံနဲ့ပြည်မှာရွှေပြောင်းနေထိုင်လှုပ်လှုပ်သူတွေကြားရွေးကောက်ပွဲနဲ့ပတ်သက်တဲ့မဲဆန္ဒရှင်အသည့်ပေးမှုတွေနှဲပါလွန်လာကြောင်းမဲဆန္ဒရှင်တွေအနေနဲ့မဲပေးခွင့်ဆုံးရှုံးရမယ့်အခြေအနေမှာရှိနေတာပါရန်ကုန်မန္တလေးလိုမြို့ကြီးတွေကစက်မှုလုပ်ငန်းစုံတွေကချင်ပြည်နယ်ဖားကန့်ဒေသကကြောက်တွင်းလုပ်ငန်းတွေလိုအစုလိုက်အပြုံလိုက်အလုပ်ရွှေပြောင်းလုပ်ကိုင်သူတိုင်းချီရှိနေတဲ့နေရာတွေကဆန္ဒမဲပေးပိုင်ခွင့်ရှိတဲ့ပြည်သူတွေအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကထိရောက်တဲ့ဆောင်ရွက်ခြင်းမရှိဘူးလို့လည်းရွေးကောက်ပွဲလေးလာစောင့်ကြည့်သူတွေကဝေဖန်ပြောဆိုနေကြပါတယ်ရှင်
မဲဆန္ဒပြင်ပကိုရောက်နေကြတဲ့မဲဆန္ဒရှင်တွေကိုရောက်ရှိတဲ့ပြည်နယ်တိုင်းဒေသတီးတီးကနေပြီးတော့မဲပေးနိုင်အောင်ပုံစံသုံးကားကြီးလျှောက်လွှာတင်နိုင်တဲ့ရဲ့ပြီးဆုံးတော့မယ်ဆိုတဲ့အကြောင်းကိုမဆုမွန်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်လက်ပြီးတော့ရွေးကောက်ပွဲနဲ့ဆက်စတဲ့သတင်းတစ်ပုဒ်ကိုတင်ပြသွားမှာဖြစ်ပါတယ်။သောတာရှင်များရှင်တိုင်းပြည်မှာဖြစ်နေတဲ့ပြဿနာအလုံးကိုဖြေရှင်းနိုင်ဖို့အတွက်ရွေးကောက်ပွဲနီလန်းဟာတခုတည်းသောနီလန်းမဟုတ်ဘူးလို့88မျိုးဆက်ကျောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကပြောဆိုလိုက်ပါတယ်ဒီအကြောင်းပြေဆုံးကို VOA သတင်းတော့မိမိခိုင်ကပြောပြပေးမှာဖြစ်ပါတယ
်မကြခင်ကျင်းပမဲ့2015အထွေထွေရွေးကောက်ပွဲမှာဒီမိုကရေစီအင်အားစုတွေအပြတ်သက်အနိုင်ရယုံအစိုးရဖွဲ့နိုင်ယုံနဲ့မပြီးပဲ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်မှသာတိုင်းပြည်ပြဿနာကိုဖြေရှင်းနိုင်မှာဖြစ်တယ်လို့88မျိုးဆက်ကျောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကပြောဆိုလိုက်ပါတယ်2015အထွေထွေရွေးကောက်ပွဲဟာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်ဖို့ဖွင့်ရမယ့်တကားဖြစ်တယ်လို့ပြောဆိုလိုက်ပြီးရွေးကောက်ပွဲအောင်နိုင်ရင်တော့ပြည်တွင်းစစ်ကိုအကြောင်းပြပြီးတိုင်းပြည်မငြိမ်မသက်မှုနဲ့ရွေးကောက်ပွဲရလဒ်ကိုညှင်းပယ်တာမျိုးမဖြစ်အောင်ပြည်တွင်းငြိမ်းချမ်းရေးအတွက်လည်းအာရုံစိုက်ကြဖို့လိုမယ်လို့ပြောပါတယ
်ကျွန်တော်တို့ဘက်ကတော့ဒီရွေးကောက်ပွဲတစ်ခုတည်းဟာကျွန်တော်တို့ရဲ့တစ်ခုတည်းသောနီလာအဖြစ်မမြင်ဘူးဟောဒီပြည်တော်စုကြီးရဲ့ပြဿနာပေါင်းစုံဟာရွေးကောက်ပွဲနည်းနဲ့ကျွန်တော်တို့ကဖြေရှင်းမှုစူးစမ်းရုံမကနောက်ထပ်နည်းလေးရှိသေးတယ်ဆိုလိုတာကရွေးကောက်ပွဲမှာဒီမိုကရေစီဘက်တော်သားတွေတောင်ပြိုကမ်းပြိုနောက်ထပ်နိုင်တယ်ဆိုရင်တော့ကိစ္စကမပြီးသေးဘူးအစိုးရဖွဲ့နိုင်တယ်လို့စိတ်ကူးလိုက်အဲ့ဒါလည်းကိစ္စမပြီးသေးဘူးဘာကြောင့်လဲဖွဲ့စည်းပုံမှာကာကွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဌာနနေဆက်အားလုံးကလက်ရှိစစ်ဘုံချုပ်ကြီးတွေပဲအဲ့တော့ကျွန်တော်တို့လုပ်ရမယ့်အလုပ်ဟာဖွဲ့စည်းပုံပြင်တဲ့အထိကိုသွားကြရမှာ
လွတ်လပ်တန့်ရှင်းပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့မဲထယုံနေမှာပဲနိုင်ငံရေးပါတီတွေတက်ချွာလှုပ်ရှားသူတွေအနေနဲ့မဲစင်းတွေဘာကြီးရွယ်ချက်နဲ့မာနေသလဲရွေးကောက်ပွဲမှာမဲကလင်ကြစ်ကြတာမျိုးမကြုံအောင်အာယုံထားစောင့်ကြည့်ရမှာဖြစ်တယ်လို့ကိုမင်းကိုနိုင်ကဆိုပါတယ်ဒီခေတ်ကာလမှာအပြောင်းလဲလုပ်ဖို့ဘယ်သူတွေအမှန်တကယ်ဆန္ဒရှိသလဲဆိုတာဝေခွဲရခက်တာမို့တမိုင်းချောင်းနဲ့လှုပ်ရက်ကိုကြည့်ဖို့လိုပြီးပြည်သူတွေကိုစာနာနားလည်နိုင်တဲ့လူထုခေါင်းဆောင်မျိုးရှိတဲ့အဖွဲ့အစည်းကိုထောက်ခံဖို့ဗဘဲရန်မြို့နယ်မှာဒီကနေ့ပြုလုပ်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ရွေးကောက်ပွဲဆိုင်ရာအသိပညာပေးဟောပြောပွဲမှာကိုမင်းကိုနိုင်ကပြောဆိုလိုက်တာဖြစ်ပါတယ
်။ခေတ်ကအားလုံးသိတဲ့အတိုင်းဒီနေရာတွေမှာတနက်တန်တွေဖုံးခဲ့တယ်ဒီနေရာမှာသွေးတန်ရဲရဲနဲ့ကျွန်တော်တို့တွေဆွဲကြထုတ်ခဲ့ကြရတယ်။တကယ်ကြုံရတာကျွန်တော်တို့တွေအဲ့ဒီလုံးကကျွန်တော်တို့ဘက်ကမျက်နှာမူခဲ့တဲ့လူတွေသေတာတော့နည်းသေးတယ်လို့ကြုံသွားခဲ့တဲ့လူတွေကဒီကနေ့ဒီမိုကရေစီစကားကိုကျွန်တော်တို့ထက်တောင်ပြောနေသေးတယ်။ပြည်သူတွေဒုက္ခသောကဝေနေတဲ့အချိန်မှာပြည်သူကြားတဲ့ကိုတာမန်ပြည်သူတယောက်လို့ဆိုလိုတာကရှင်းအောင်ဝဲရလက်နဲ့ကင်အဆောက်အချက်တွေနဲ့လာသမျှလူတွေအကုန်လုံးလမ်းပေါ်မှာရှင်းပြရတဲ့နိုင်ထက်စီနေလာတွေ့တဲ့ခေါင်းဆောင်မျိုးမဟုတ်ဘဲနဲ့ပြည်သူလူထုကြားတဲ့ကိုမိသားစုသောကရေးအတွက် စာနာစိမ့်နဲ့အပြစ်ရောက်လာတဲ့လူထုခေါင်းဆောင်လူမျိုးဘယ်မှာရှိတယ်လဲဆိုတာစဉ်းစားပါအဲ့ဒီအဖွဲ့အစည်းကိုထောက်ခံပါ
ရွေးကောက်ပွဲဟာပြည်သူတွေပူးပေါင်းပါဝင်နိုင်တဲ့ NDA ကင်းတဲ့ဒီမိုကရေစီတိုက်ပွဲဖြစ်တာမို့အချင်းချင်းသွေးကွဲနေလို့မဖြစ်ဘူးလို့88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုမြကြီးကပြောပါတယ်မဲတပြားရဲ့တန်ဖိုးဟာကို့အနာဂတ်ကိုဖန်တီးမယ်ဆိုတာယုံကြည်စေချင်တယ်လို့ဆိုပါတယ
်ဒီချိန်မှာအနေငယ်ပွင့်လင်းလွတ်လပ်လာလေးတွေကိုကြည့်ပြီးတော့ငါတို့ရဲ့လူရင်းစံနာတွေပြည့်ပြီးလို့စိတ်ကူးရင်နေရင်တော့အမှောင်တန်တရားတွေကပြည်သူတွေဘယ်တော့မှလွတ်မြောက်မှာမဟုတ်ဘူးဆိုတာသတိပေးချင်ပါတယ်
ပြည်ခဲ့တဲ့2010ရွေးကောက်ပွဲတုန်းကကျူတင်မင်းနဲ့အနိုင်ရသွားတာမျိုးတွေရှိတာကြောင့်မကြာခင်ကျင်းပတော့မယ့်2015အထွေထွေရွေးကောက်ပွဲမှာလည်းပေမင်းနဲ့အနိုင်ယူသွားနိုင်တဲ့အခြေအနေမျိုးတွေရှိတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယကဦးတင်ဦးကဒီကနေ့လမ်းမတော်မြို့နယ်မှာပြုလုပ်တဲ့ရွေးကောက်ပွဲအောင်နိုင်ရေးဟောပြောပွဲမှာပြောဆိုထားပါတယ
်။အခုအကာမှာကတော့သူတို့အနိုင်ယူနိုင်တဲ့နည်းလမ်းဟာဘယ်လိုဟာမျိုးနည်းလမ်းပဲဆိုလို့ရှိရင်ပေမင်းကိုပေမင်းနဲ့ကျွန်တော်တို့အနိုင်ယူနိုင်မှုလုံမှန်းနိုင်တယ်ဆိုတဲ့ဟာမျိုးကျွန်တော်တို့ရှိတာမျိုးကိုတတိထားမိတယ
်မဲဆင်းမရွေးမှုတွေကြောင့်နိုင်ငံရေးပါတီတွေအပါအဝင်ပြည်သူတွေကပါ2015ရွေးကောက်ပွဲကိုဦးစီးကျင်းပမယ်ရွေးကောက်ပွဲကော်မရှင်ပေါ်တန်တရားရီဖြစ်ခဲ့ကြသလို1990ပြည်နှစ်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုအုပ်ချုပ်ခွင့်အာဏာလွှဲမပေးခဲ့တဲ့အပေါ်မှာလည်းဘဝင်မကျဖြစ်နေကြဆဲဖြစ်ပါတယ်
VOA သတင်းတောင်မမမြင့်ခိုင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်လက်ပြီးတော့အောက်တိုဘာလ15ရက်နေ့မတိုင်ခင်နိုင်ငံရေးအကျဉ်းသားများအားလုံးကိုချက်ချင်းလွှတ်ပေးဖို့ဖမ်းဆီးခံဘကဒကျောင်းသားခေါင်းဆောင်တွေကတောင်းဆိုလိုက်ပါတယ်ဒီအတွက်လည်းသူတို့အနေနဲ့လှုပ်ရှားမှုတွေတဆင့်ချင်းတိုးမြင့်သွားမယ်လို့လည်းပြောပါတယ်ဒီအကြောင်းပြေဆုံးကိုဆက်သွယ်စုံစမ်းထားတဲ့ကိုရင်နိုင်ကပြောပြပေးမှာဖြစ်ပါတယ်
ဒီမိုကရေစီပညာရေးကျောင်းသားသပိတ်လှုပ်ရှားမှုတွင်ဖန်စီထိန်သိမ်းခံထားရတဲ့ကျောင်းသားကျောင်းသူတွေအပါအဝင်နိုင်ငံရေးကျင်းသားအားလုံးကိုလာမယ့်အောက်တိုဘာ15ရက်နေ့မတိုင်ခင်ပြန်လည်ပေးဖို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ကတောင်းဆိုလိုက်ပါတယ
်နိုင်ငံရေးကျောင်းသားတွေရောဝန်ထမ်းတွေရောဒီအောက်တိုဘာ15ရက်နေ့မှာပြန်လည်ပေးဖို့ကျွန်တော်တို့တောင်းဆိုပါမယ်နောက်တစ်ခုကဒီအခုလက်ရှိမှာတော့နော်ဒီတက်ကြွလှုပ်ရှားတဲ့နိုင်ငံရေးကျင်းသားတွေနောက်ဒီကျောင်းသားတွေအကုန်လုံးကိုဒီပြန်လည်ပေးဖို့ပေါ့အဲ့ဒီကျောင်းသားလှုပ်ရှားမှုမှာလည်းဘာသာသာက
မနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဗဟိုလုပ်ငန်းကော်မတီဝင်ကိုအောင်နေပိုင်ပြောသွားတာပါဒီမိုကရေစီပညာရေးကျောင်းသားသပိတ်လှုပ်ရှားမှုနဲ့ဖန်စီထိန်သိမ်းခံထားရသူတွေကိုတာဝရီတရားရုံးမှာအင်္ဂါနေ့ကရုံးထုတ်စဉ်အတွင်းအခုလိုတောင်းဆိုခဲ့တာဖြစ်ပါတယ်အောက်တိုဘာ15ရက်နေ့မတိုင်ခင်ဖန်စီထိန်သိမ်းခံထားတဲ့နိုင်ငံရေးကျင်းသားအလုံးကိုလှုပ်ပေးဖို့တောင်းဆိုရတာနဲ့ပတ်သက်ပြီးတော့ကိုအောင်နေပိုင်က VOE ကိုအခုလိုပြောပါတယ
်ဒီကောင်ကဒီအောက်တိုဘာ15ရက်နေ့ကျွန်တော်တို့ကဒီရေကောက်ပွဲမတိုင်ခင်ကြားထဲမှာကျွန်တော်တို့တွေကိုပြက်လွတ်မှုလို့ပြောလို့ရတယ်ဒီအရေးကြီးအပြောင်းလဲကြောင်ပဲဖြစ်ဖြစ်ဒါကျွန်တော်တို့နိုင်ငံအတွက်အရေးတစ်ခုပါလို့လို့အပ်တယ်လို့သူတို့ယူဆတယ်
ကျောင်းသားကောင်းဆောင်တွေပါဝင်နိုင်ငံရေးကျင်းသားအားလုံးလွတ်မြောက်ဖို့အတွက်လှုပ်ရှားမှုတွေကိုရန်ကုန်ပါဝင်တနိုင်ငံလုံးကကျောင်းသားသမဂ္ဂတွေနဲ့နေရာအနှံ့မှာလှုပ်ဆောင်သွားမှာဖြစ်တယ်လို့သူကပြောပါတယ်တောင်းဆိုချက်တွေကိုလာရောက်မှုမရှိဘူးဆိုရင်ကျောင်းသားကောင်းဆောင်ကိုအောင်မွန်းဆန်းအနေနဲ့အစာငတ်ခံဆန္ဒပြသွားဖို့အတွက်ပြင်ဆင်နေတယ်လို့ကိုအောင်နေပိုင်ကပြောပါတယ
်ဒီအခုကတော့ဆန္ဒရဲ့အတွင်းမှာလွတ်ပေးမပေးကျွန်တော်တို့စောင့်ကြည့်ရမှာပေါ့ဗျာအဲဆန္ဒရဲ့အတွင်းမှာလွတ်မပေးဘူးဆိုရင်တော့ဒီကိုအောင်မွန်းဆန်းအနေနဲ့ပြီးတော့အစာငတ်ခံဆန္ဒပြတာမျိုးလောက်ဆောင်သွားဖို့ရှိတယ်ပေါ့နော်အဲ့ဒါမျိုးကျွန်တော်တို့ကလည်းဒီဘာသာများခေါ်ကြုံနေနေရတော့ဒီလိုကျောင်းသားတွေအတွက်စိုးရိမ်ပူပန်မှုတွေရှိတယ်အဲ့တော့ကျွန်တော်အနေနဲ့ကတော့ဒီကျောင်းသားတွေအားလုံးပြန်လည်ပေးဖို့လည်းမျှော်လင့်နေပါတ
ော့ဒါပြင်ထောင်တွင်းကျန်းမာရေးစောင့်ရှောက်မှုလုံလောက်မှုမရှိတဲ့အပေါ်မှာစိုးရိမ်ပူပန်မှုတွေရှိနေပြီးတော့ကျန်းမာရေးစောင့်ရှောက်မှုတွေအခုထပ်ပိုပြီးပေးဖို့ဘာသာများအဖွဲ့ချုပ်အနေနဲ့တောင်းဆိုတယ်လို့လည်းကိုအောင်နေပိုင်ကပြောပါတယ်
ကျောင်းဝင်တဲ့တက်ပြီးလေထောင်နဲ့ဒီတရားကျောင်းတွေမှာတောင်းဆိုသွားဖို့ရှိပါတယ်ဒီကျန်းမာရေးစောင့်ရှောက်မှုပေးဖို့နောက်တစ်ခုကလိုအပ်ရင်ဒီလိုဒီကနေ့မှာတရားခုတခွင့်ပေးဖို့ပေါ့နော်မဟုတ်ရင်ဒီကျွန်တော်တို့ကျောင်းသားတွေအခုကဒီတက်ပြန်ကျက်လက်ကိုင်းနေတဲ့ဘက်မှာဆက်မရေးဖြစ်နေမှုတွေနောက်ပြီးတော့ဒီအရေးအကြီးအကဲကြီးမားမားခေါ်ဆက်ကူတာမှုတွေဒီဖြစ်ခဲ့တယ်ပေါ့နော်အခုကထောင်ထဲမှာလည်းတကယ်တည်းကိုကူတာမှုပေးတဲ့ပြင်နဲ့အဲဖြစ်ပေါ်လာကူတာမှုပေးတာတော့မှန်တယ်ဒါပေမဲ့ကူတာမှုကလုံလောက်တဲ့ကူတာမှုမဖြစ်သေးနဲ့ဆက်ပြီးတော့လိုအပ်တဲ့ကူတာမှုတွေပေးဖို့နောက်အရေးပေါ်လိုအပ်လာရင်လည်းပေါ့နော်ဒီဆက်မှန်တွေရိုက်ပေးဖို့အဲ့လိုမျိုးပေါ့နော်ဟိုဒီဝတ်တဲ့စစ်ဆေးမှုတွေပြုလုပ်ပေးဖို့အတွက်ကျွန်တော်တို့တောင်းဆိုတဲ့စာအုပ်တော့ဒီနေ့အောင်လဲကိုကျွန်တော်တို့ပို့လိုက်ပါတယ်
ကောင်မိုင်းဆန်ကိုမင်းသွေးတက်မဖြူဖြူအောင်စတဲ့ကျောင်းသားခေါင်းဆောင်တွေပါဝင်ဒီမိုကရေစီပညာရေးကျောင်းသားသပိတ်လှုပ်ရှားမှုမှာပါဝင်ပြီးဖမ်းဆီးခံခဲ့ရတဲ့သူတွေကိုတာဝရီတရားရုံးမှာအောက်တိုဘာ6ရက်နေ့အင်္ဂါနေ့ကရုံးထုတ်ခဲ့တာဖြစ်ပါတယ်အမျိုးသားပညာရေးဥပဒေမူကြမ်းကိုပြင်ဆင်ပေးဖို့တောင်းဆိုတဲ့ဒီမိုကရေစီပညာရေးသပိတ်စစ်ကြောင်းကိုအာဏာပိုင်တွေကပြီးခဲ့တဲ့မတ်လအစောပိုင်းကလက်ပံမျိုးမှာအင်အားသုံးဖြိုခွဲပြီး လှူရှောင်းမှုမှာပါဝင်ခဲ့သူတွေကိုအဲ့ဒီအချိန်ကလေးကဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ပါတယ်ခင်ဗျာ
။နိုင်ငံရေးအကျဉ်းသားအလုံးကိုအောက်တိုဘာလ15ရက်နေ့မတိုင်ခင်မှာပြန်လွှတ်ပေးဖို့တောင်းဆိုမှုအကြောင်းကိုကိုရင်နိုင်ဆက်သွယ်မေးမြန်းခဲ့တာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ VOA ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုအီးမေးလ်ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်တယ်လို့ဖုန်းနဲ့ဆိုရင်တော့ဖုန်းနံပါတ်က0932382954ဖြစ်ပါတယ်။အခုဆက်လက်ပြီးတော့ထိုင်းနိုင်ငံကကင်ဇနာဘူရီမှာဗီဒါလို့ခေါ်တဲ့နနတ်ဒီဆက်ယုံကိုအမိပြုပြီးလူကုန်ကူးမှုနဲ့တခြားရာဇဝတ်မှုလုပ်နေတဲ့မြန်မာလူကုန်ကူးခိုင်းကြီးကခိုင်းကောင်းဆောင်တူဦးနဲ့အဖွဲ့ဝင်တချို့ကိုထိုင်းလူကုန်ကူးမှုတိုက်ဖျက်ရေးအထူးဆောင်ဆင်းစစ်ဆေးရေးဌာနရဲတွေနဲ့အတူထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကပူးပေါင်းပြီးတော့ဖမ်းဆီးလိုက်ပါတယ်။ဒီအကြောင်းပြေဆုံးကို VOA သတင်းတောက်မိုင်းအေးမာကသတင်းပေးပို့ထားပါတယ်။
ထိုင်းနိုင်ငံတွင်မှအလောက်ကန်ရှာဖွေဖို့လာကြတဲ့မြန်မာနိုင်ငံသားတွေကိုလူကုန်ကူးပြီးလုံအားကခေါင်းပုံဖြတ်တာအနိုင်ကျင့်မှုတွေကိုနှစ်ရှည်လများလှုပ်ဆောင်နေတဲ့မြန်မာနိုင်ငံသားခိုင်းကောင်းဆောင်တဦးပါဝင်အဖွဲ့ဝင်၅ဦးကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။လူမှောင်ကိုခိုင်းကိုဖမ်းဆီးနိုင်ဖို့အတွက်နှစ်နှစ်ကျော်ကြာတဲ့အထိထိုင်းရနာပိုင်နေနဲ့အတူအချက်လက်မှတ်တမ်းများပြုစုပြီးလိုက်ပါဆောင်ရွက်နေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကအမှုဆောင်ဒါရိုက်တာဦးကျော်တောင်းကတော့အခုဖမ်းမိတဲ့ခိုင်းဟာအကြီးဆုံးခိုင်းဖြစ်ပြောလို့ရကြောင်းအခုလိုပြောပြပါတယ်
။ဗမာပြည်သားတွေအကောင်လုံးချမ်းပြည်အေယာဝတီတိုင်းတကိုင်းတိုင်းတကိုင်းပြည်တွေအကောင်လုံးကိုလူကုန်ကူးတဲ့ဒီထိုင်းနိုင်ငံမှာအကြီးဆုံးလူကုန်ကူးခိုင်းလို့ပြောလို့ရတယ်။ဒီခိုင်းကကုန်းတွင်ပိုင်းလူကုန်ကူးတဲ့ခိုင်းအဲဒီကိစ္စမှာတခြင်းဒီမဟာဆိုင်တို့ကတန်တို့ချုံမူတီတို့လည်းပဲလူနေနေပါပါပို့တယ
်တင်းလာနေညကတော့ဂိုင်းကောင်းဆောင်ဒဝဲလူမျိုးသိန်းစော်နဲ့နှစ်ဦးကိုဖမ်းမိခဲ့ပြီးအင်္ဂါနေ့ညနေပိုင်းမှာတော့နောက်ထပ်သူတို့နဲ့ဆက်ဆက်ပတ်သက်သူ၃ဦးနဲ့အတူသူတို့ပိတ်လောင်ထားတာကိုခံထားရတဲ့လူကုန်ကူးခံရသူ၈ဦးကိုလည်းကယ်ဆယ်နိုင်ခဲ့တာပါနနက်သီးစက်ရုံမှာအလုလုကင်နေတဲ့အလုသမားတဦးကတော့သူဟာအဲ့ဒီဂိုင်းရဲ့ချိန်ချောက်မှုအနိုင်ကျင့်မှုတွေကိုခံခဲ့ရသူတဦးဖြစ်ပြီးသူ့ရဲ့အတွေ့အကြုံကိုလည်းအခုလိုပြောပြပါဗျာ
။သူတို့ကဥပမာဗမာပြည်နေပြီးတော့လူတွေတင်လာတယ်။တင်လာပြီးဒီပေါ်ရောက်ရင်ဒီပေါ်ရောက်ပြီဆိုရင်သူတို့ကဗမာပြည်မှာဆိုရင်တော့2သိန်း3သိန်းနဲ့ပြောတယ်ဒီပေါ်ရောက်တဲ့ချိန်မှာကျတော့သူက5သိန်း8သိန်းအဲ့လိုမျိုးလုပ်တယ်။တကယ်၍ဒီကလေးလေးကိုအလုံးမဆက်နိုင်ဘူးဆိုရင်ယောက်ျားလေးတွေဆိုရင်လေးလေးရောင်းတယ်၊မိန်းကလေးဆိုရင်လုပ်တယ်။တနေ့မှသူကတဝက်15ရက်တဝက်မှာသူက200ပဲပေးတယ်အာကျန်တဲ့ဟိုသူတို့တိန်းတယ်အဲဒီမှာရှိတဲ့ထိုင်းနိုင်ငံသားတွေနဲ့ပေါင်းပြီးတော့လောက်တာပေါ့နောက်ကသူတို့ကအချိန်နေမကောင်းတဲ့ကလေးတွေပြန်ဖတ်ပြေးတဲ့ကလေးတွေမျိုးဆိုရင်သူတို့ရိုက်တယ်ရိုက်ပြီးတော့ဆက်ပြစ်တာတို့ဘာလို့ရှိရှိတယ်ဒီမှာတော့ဒီနနတိဆက်ယုံမှာဆိုရင်တော့ပမာဗီသား8000ကျော်လောက်ရှိတယ်6000ကျော်လောက်ရှိတဲ့ထဲမှာဥမာ6လောက်ကို1ယောက်လောက်နီနီလောက်ကတော့ပုံမှန်လောက်တည်တယ်ဘသူလက်ချက်မှမသိဘသူလက်ချက်မှမသိဒါပေမဲ့မြင်လဲမပြောရဲဘူးအခုလိုလူမိုက်တွေကနေပြီးတော့လုတ်ပြစ်တာပေါ့
ရဲတွေနဲ့အတူတပ်တွေအဖြစ်လိုက်လံရှာဖွေပေးခဲ့တဲ့တခြားစစ်ရုံကလူငယ်တဦးကတော့အဲ့ဒီခိုင်းကလူမိုက်တွေရဲ့နှိပ်စက်ညှဉ်းပန်းမှုတွေကိုကိုတွေ့ကြုံခဲ့ရသူတဦးပါသူကလည်းနှိပ်စက်ညှဉ်းပန်းခဲ့တဲ့အကြောင်းအခုလိုပြောပြပါတယ်
ထုတ်လေရိုက်တယ်သူကခေါ်ပါကျွန်တော်ကတော့ဒီမှာဓာတ်လေးပြီးခံရတယ
်
ရေလောင်းရောတစ်ခါသတိရိုက်ပြန်ရိုက်တယ်ထုတ်လေ
ထိုင်းနိုင်ငံတွင်းကိုအလောက်ကန်ရှာဖွေဖို့လာကြတဲ့သူတွေကိုနနတ်တီးစက်ရုံမှာအလုပ်ရမယ်ဆိုပြီးဖြားယောင်းခေါ်ဆောင်ကတခြားနေရာတွေကိုပို့တာတွေသူတို့ရဲ့လုံအားကားတွေကိုခေါင်းပုံဖြတ်တာနှိပ်စက်ညှဉ်းပန်းမှုတွေအပြင်လူတက်မှုလူကုန်ကူးမှုမူရစေဝါကိစ္စတွေကိုကျူးလွန်ခဲ့သူတွေကိုဖမ်းဆီးရမိခဲ့တာဖြစ်ပါတယ်သူတို့ကိုဖမ်းဆီးခဲ့ပြီးတဲ့နောက်မှာတော့ကန်ချနာဘူရီခရိုင်လူဝင်မှုကြီးကြပ်ရေးအချုပ်ထောင်မှာချုပ်နှောင်ထားတဲ့အကြောင်းထိုင်းရနာပိုင်းတွေကသတင်းတောက်တွေကိုရှင်းပြခဲ့ပါတယ်။နောက်ထပ်သူတို့နဲ့ဆက်ဆက်သူတွေကိုဖမ်းဆီးနိုင်ဖို့အတွက်ထိုင်းလူကုန်ကူးမှုတိုက်ဖျက်ရေးအထူးစွန့်လန်းစစ်ဆေးရေးဌာနကဆက်လက်စူးစမ်းနေပြီးစစ်ဆေးနေစေကာလဖြစ်တဲ့အတွက်သူတို့ကိုမြန်မာနိုင်ငံဘက်ကိုလွှဲပြောင်းပေးမလားဆိုတာနဲ့ဘလို့အမှုတွေနဲ့တရားစွဲဆိုမလဲဆိုတာကိုတော့ပြောဆိုခြင်းမရှိသေးပါဘူးရှင်။
ထိုင်းလူကုန်ကူးမှုတိုက်ဖျက်ရေးအထူးစုံစမ်းစစ်ဆေးရေးဌာနရဲတွေနဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေလူကုန်ကူးမှုလုပ်သူတွေကိုဖမ်းဆီးလိုက်နိုင်တဲ့အကြောင်းကိုမိုင်အေးမာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။မကြာခင်မှာထုတ်လွှင့်မဲ့ဓာတ်ရိုက်လေလံဆွေးနွေးခန်းအစီအစဉ်ကိုသောရရှင်တွေအနေနဲ့အချိန်မီဆက်သွယ်ကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်။
ဗီအိုအေမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကို line to 16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ line to 24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာညချင်းပါရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့အင်ကန်နေညပိုင်းအစီအစဉ်တွေကို line to meter 24 25နဲ့51တို့ကနေည9နာရီကနေည10နာရီထိထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာနဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ရမှာပါ။အခုပထမဦးဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကိုနားဆင်ရပါမယ်။ဦးသိန်းထိုက်ဦးကတင်ပြပေးပါမယ်ရှင်။
ဒီကဲဒရင်ဘက်ကအော်ရီဂွန်ပြည်နယ်ဂေါလိတ်မှာတနက်ပစ်ခတ်မှုဖြစ်ပွားပြီးလူတွေသေဆုံးခဲ့တာကြောင့်အမေရိကန်နိုင်ငံရေးအတွင်းတနက်ကင်ကြမ်းဖက်မှုတွေကိုထိန်းချုပ်ရေးသဘောကွဲလွဲချက်တွေပြန်ပြီးတော့ပေါ်လာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကတနက်ပစ်ခတ်မှုကြောင့်သေဆုံးမှုအရေအတွက်အများဆုံးနိုင်ငံအဖြစ်နှစ်ပေါင်းများစွာဆက်ရှိနေခဲ့ပါတယ်။ဒီလိုသေဆုံးမှုတွေကိုရှင်းချနိုင်ရေးဥပဒေတွေပြဋ္ဌာန်းနိုင်အောင်ရည်ရွယ်လှုပ်ဆောင်နေတာကြောင့်လဲလွှတ်တော်အတွင်းမှာအကြီးအကျယ်ငင်းခုံမှုတွေပေါ်လာနေတဲ့အကြောင်းမိုက်ကယ်ဘိုမန်ကသတင်းပေးပို့ထားပါတယ
် I don't know what to feel right now
အခုအချိန်မှာတော့ဘလို့ခံစားမိမှန်းကိုမသိတော့ပါဘူးတိတ်ကိုကြောက်မိတယ်လို့ဆိုလဲဆိုရင်မှလည်းကြောင်းကိုလည်းတော်တော်နဲ့ပြန်မသွားချင်တော့ဘူးဆိုပြီး Oregon ပြည်နယ်ကောလိပ်ကျောင်းသူတယောက်ဖြစ်တဲ့ဆာရာကပြောသွားခဲ့တာပါဒီပြစ်ခတ်မှုကတောင်ကရိုလိုင်းနားပြည်နယ်ကဖျားကျောင်းမှာပြစ်ခတ်မှုဖြစ်ပွားပြီးလာပိုင်းတွေထပ်မံပေါ်ပေါက်ခဲ့တာဖြစ်ပါတယ်ကနေဒါကပြည်နယ်မူလာတန်းကျောင်းမှာလူတွေသေဆုံးခဲ့တဲ့ပြစ်ခတ်မှုဖြစ်ပွားပြီး3နှစ်လောက်ကြာမှထပ်ပြီးပေါ်ပေါက်ခဲ့တာပါသမ္မတဥပမာကတော့အမေရိကန်ပြည်ထောင်စုအတွင်းဒီလိုပြစ်ခတ်မှုတွေကိုဘာမှမခံစားရတဲ့သူတွေလိုထုံနေသလိုဖြစ်နေပြီဆိုပြီးဒေါသနဲ့အပြစ်တင်ပြောဆိုပါတယ်ဒီကိစ္စကိုချက်ချင်းရေးယူဆောင်ရွက်ဖို့လဲသူကတောင်းဆိုပါတယ
် This is a political choice that we make
American ပြည်ထောင်စုမှာဒီလိုပြစ်ခတ်မှုတွေလက်သိမ့်မကြခင်ထပ်ပြီးထပ်ပြီးပေါ်နေတာဟာကျွန်တော်တို့ရဲ့နိုင်ငံရေးအရွေးချယ်မှုကခွင့်ပြုထားလို့ပါကျွန်တော်တို့ဘက်ကအရေးယူဆောင်ရွက်မှုမရှိတာနဲ့ပတ်သက်လို့ဒီပြစ်ခတ်မှုကြောင့်ထေဆုံးခဲ့ရသူတွေမိသားစုတွေကိုအားလုံးပြန်ပြီးအဖြေပေးဖို့တာဝန်ရှိပါတယ
်ဒီမိုကရက်ပါတီတွင်သမ္မတလောင်းဖြစ်ဝင်ရောက်ရှင်ပြိုင်မဲ့ဟေလာရီကလင်တန်ကတော့ခုလိုပြောပါတ
ယ် I know there is a way to have
အစံဖက်မှုတွေဟန်တာနိုင်မဲ့မရောက်တဲ့လူတွေလက်ထဲတနတ်တွေရောက်တာကိုတားမြစ်ပြီးအသက်တွေကိုကယ်တင်နိုင်မဲ့ကြိုးချောင်းစီလျော်တဲ့တနတ်ထိန်ချုပ်ရေးလှုပ်ဆောင်စရာနီလာတွင်ရှိနေတာကိုကျွန်မသိပါတယ
် Republican ပါတီတွင်သမ္မတလောင်းဖြစ်ဝင်ရောက်ရှင်ပြိုင်မဲ့ Ted Cruz ကတော့သမ္မတကိုပြန်ပြီးတော့ပြစ်ဖို့ပါတယ်
He immediately took the opportunity to try to politicize the tragedy.
ဂျီကွဲစရာဖြစ်ကိုချက်ချင်းဆိုသလိုနိုင်ငံရေးအသုံးချဖို့သမ္မတအခွင့်အရေးယူလိုက်တာပါ။လူဆိုးတွေကိုပြစ်မှတ်ထားတာ၊ရာဇဝတ်မှုကျူးလွန်တဲ့သူတွေကိုဥတီပြစ်မှတ်ထားတာမျိုးမဟုတ်ပါဘူး။ဥပဒေနဲ့အညီနေထိုင်တဲ့နိုင်ငံသားတွေရဲ့ဖွဲ့စည်းပုံအရရပိုင်ခွင့်ကိုဖယ်ရှားဖို့ကြိုးစားနေတာပါ
။သမ္မတဥပမာရဲ့ရည်ယူဆောင်ရေးဆိုတာနဲ့ပတ်သက်ပြီး Republican Party အတွင်းသမ္မတလောင်းဖြစ်ဝင်ရောက်ရှင်ပြိုင်မဲ့ Jeff Bush ကလည်းအခုလိုတုံ့ပြန်ပြောဆိုပါတယ
် Look stuff happens there's always a crisis
and the impulse is always ဖြစ်လာပြီးဆိုရင်အကြက်တဲကလည်းအများရန်ကြုံရတာတွေ့ရပါလိမ့်မယ်ချက်ချင်းဖြစ်လာတဲ့ခံစားချက်အရာတကူးခုလုံးရမယ်ဆိုတာမျိုးတုံ့ပြန်ကြတတ်ပါတယ်တုံ့ပြန်တဲ့နီလန်ဟာမှန်တဲ့နီလန်ဖြစ်ချင်မှဖြစ်ပါလိမ့်မယ
်တနက်ဝယ်ယူမဲ့သူတွေရဲ့နောက်ခံသမိုင်းကြောင်းကိုပို့ပြီးတော့စစ်ဆေးဖို့ဥပဒေချမ်း2013ခုနှစ်ကတင်ခဲ့ပြီမဲ့လွတ်တော်အတွင်းတနက်ကင်ခွေခွင့်ရေးကိုကာကွယ်သူတွေကန့်ကွက်ခဲ့တာကြောင့်ဒီကိစ္စကိုအထက်လွတ်တော်ကအတိမပြုနိုင်ခဲ့ပါဘူးအခု Republican အများစုလွှမ်းမိုးတဲ့ Congress လွတ်တော်အတွင်းမှာဒီလိုတနက်ကင်ထိချုပ်ရေးဥပဒေကြမ်းကိုထပ်ပြီးတော့တင်ကျင်တဲ့သူပို့ပြီးတော့တောင်းမှနေသွားနိုင်ပါတယ်ဒါပေမဲ့သမ္မတဥပမာကတော့သူ့အနေနဲ့နောက်ဆုံးမှာမဟုတ်ဘူးလို့ပြောပါတယ
် This will not change until the
ဒီကိစ္စဟာနိုင်ငံရေးအရမပြောင်းလဲတဲ့၍အရွေးချယ်ခံအစိုးရခေါင်းဆောင်တွေရဲ့အမှုကျင့်တွေမပြောင်းတဲ့၍ပြောင်းလဲမှာမဟုတ်ပါဘူးအဓိကကျွန်တော်လှုပ်ဆောင်မှာကတော့ဒီကိစ္စကိုပုံမှန်မကြာခဏထုတ်ဖော်ပြောကြားနေမှာပါအ
ောက်လွတ်တော်အတွင်းကဒီမိုကရက်ခေါင်းဆောင်တွေကတော့တနက်ကင်ကြမ်းဖက်မှုတွေကိုစုံစမ်းစစ်ဆေးဖို့နဲ့ဘလို့ဥပဒေမျိုးပြဋ္ဌာန်းသင့်တယ်ဆိုတာကိုအဆိုပြုဖို့အထူးကော်မရှင်တရဖွဲ့စည်းရေးတောင်းဆိုနေကြပါတယ်အခုအချိန်အထိမှာတော့အမေရိကန်ပြည်ထောင်စုရဲ့တနက်ကင်ခွင့်ကိုကာကွယ်နေတဲ့ အကြီးဆုံးအဖွဲ့အစည်းဖြစ်တဲ့အမျိုးသားရိုင်ဖယ်အသင်းကြီးကဟိုရီကွန်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုနဲ့ပတ်သက်လို့ရောနိုင်ငံရေးအရာခြေတင်ညှိကုံမှုတွေပြန်ပြီးပေါ်လာတာတွေနဲ့ပတ်သက်လို့ရောတစုံတရာတရားဝင်မှတ်ချက်ပြီးပြောဆိုတာမျိုးမရှိသေးပါဘူးခင်ဗျာ
ဦးသိန်းထိုင်ဦးတင်ပြထားတဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကိုနားဆင်ခဲ့ရတာပါအခုတော့သောရရှင်တွေစောင့်မျှော်နေတဲ့ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ကိုထုတ်လုပ်သူမခင်ဖြူထွေးနဲ့အတူကိုအောင်လွင်းကစီစဉ်တင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်
တော်ရရှိမြတ်မြာမြန်မာနိုင်ငံရဲ့ဒီအချိုးပြောင်းတစ်ခုလို့တော့ပြောနေကြတဲ့ရွေးကောက်ပွဲကိုလွတ်လပ်ပြီးတော့မြင့်မြတ်တက်တာကျင်းပနိုင်မှုအတွက်ရွေးကောက်ပွဲကော်မရှင်ရဲ့အခန်းကဏ္ဍဘလောက်ထိအရေးပါတယ်လဲတခါရွေးကောက်ပွဲကော်မရှင်ရဲ့အခုချိန်ထိဆောင်ရွက်ချက်တွေမှာရောအားရစရာအားမရစရာဘာတွေရှိနေသလဲဆိုတာကိုကျွန်တော်ဒီနေ့ညဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးအနေနဲ့ကတော့ဒီရွေးကောက်ပွဲကော်မရှင်ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ဆွေးနွေးတဲ့သူတွေရဲ့သဘောထားတွေကိုအချင်းယုံသိချင်ပါတယ်2010ရွေးကောက်ပွဲနဲ့2012ကြားပြတ်ရွေးကောက်ပွဲတွေနဲ့ရှင်းမယ်ဆိုရင်ဒီချင်းရွေးကောက်ပွဲမှာကော်မရှင်ရဲ့ဆောင်ရွက်ပုံတွေဟာအရင်ရွေးကောက်ပွဲတွေနဲ့ဆိုင်ပို့ပြီးတိုးတက်မှုတွေရှိလာပြီလားတို့တက်လာတဲ့အရေးအယောင်တွေရောဘာတွေများရှိနေပြီလဲဆိုတာကိုကျွန်တော်ဒီဆွေးနွေးမဲ့ပုံကိုရဲ့အမြင်တွေကိုအရင်ကြားချင်ပါတယ်။အရင်ဆုံးကတော့လွတ်လပ်မြတ်တဲ့ရွေးကောက်ပွဲစောင့်ကြည့်ကိုရဲကအထွေထွေတွင်းမှုဒေါ်စင်မာဦးရဲ့အမြင်ကိုကြားချင်ပါတယ်ခင်ဗျာ။ဒေါ်စင်မာဦးတို့ဟိုအကဲခတ်ရတဲ့လောက်ပေါ့လေ။အရင်ရွေးကောက်ပွဲတွေနဲ့ဆိုင်ဒီရင်ရွေးကောက်ပွဲမှာကော်မရှင်ရဲ့စော်ရဲချက်တွေဟာဟိုတိုးတက်လာတဲ့အရေးအယောင်တွေတွေ့ရလားခင်ဗျာ
။ဟုတ်ကဲ့ပါ။ကျွန်တော်တို့အနေနဲ့ပေါ့နော်။ကျွန်တော်တို့အဖွဲ့အနေနဲ့2010ကစပြီးတော့မှကျွန်တော်တို့လုပ်ခဲ့တဲ့အတွေ့အကြုံကဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့လှုပ်ဆောင်ခဲ့တဲ့လှုပ်ဆောင်ချက်တွေပေါ့ကော်မရှင်တွေရဲ့လက်ထက်မှာလှုပ်ခဲ့တဲ့အချက်တွေကိုလှုပ်ခဲ့တဲ့အစီအလာတွေကိုကျွန်တော်တို့ကြည့်ရမယ်ဆိုရင်တော့ဒါဒီနှစ်ကတော့ခါတိုင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ခါတိုင်းကော်မရှင်အဖွဲ့ထက်ဆိုင်ရင်တော့ပို့ပြီးတော့မှတိုးတက်လာတယ်လို့ကျွန်တော်တို့အနေနဲ့အကြမ်းပြင်းတော့သုံးသပ်လို့ရပါတယ်။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့အခုဒီနှစ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ပြည်ထောင်စုအဖြစ်ကော်မရှင်အဖြစ်မှာဆိုလို့ရှိရင်ဒီနိုင်ငံသားအထက်တစ်ပြည့်အမေရိကန်ကအုပ်စုတွေကလည်းဒီဖြစ်စဉ်အပေါ်မှာပိုကောင်းတဲ့ဖြစ်စဉ်တစ်ခုနောက်ပြီးတော့ဤပညာပြပြဝဝနဲ့လှုပ်ဆောင်နိုင်လို့မြန်မာနိုင်ငံရဲ့ရေကောက်ပွဲကော်မရှင်အတွက်အထောက်ပံ့ဖြစ်ဖို့ဆိုပြီးတော့မှဝိုင်းဝန်းပြီးတော့ကူညီပေးတာတွေရှိတဲ့အတွက်ဒါပို့ပြီးတော့ကောင်းတယ်လို့တော့အကြံဉာဏ်အနေနဲ့ကျွန်တော်တို့ပြောလို့ရပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။ဒီရွေးကောက်ပွဲစောင့်ကြည့်ကဲကဲအဖွဲ့နောက်တစ်ခုဖြစ်တဲ့မြန်မာ Institute for Democracy ရဲ့ဒီဒါရိုက်တာဦးအောင်စိုးမင်းရဲ့အမြင်လဲကြားချင်ပါတယ်ခင်ဗျာ။ဦးအောင်စိုးမင်းရဲ့အမြင်ကိုပြောပါဦး။အော်ဟုတ်ကဲ့ဦးအောင်စိုးမင်းရဲ့တယ်လီဖုန်းလိုင်းကြားသွားပါတယ်ကျွန်တော်တို့ဒီမှာမြန်မာစာနယ်ဇင်းသမဂ္ဂအဖွဲ့ကဦးစောတထွေလည်းရှိနေပါတယ်ဦးစောတထွေအမြင်ရောပြောပါအောင်ခင်ဗျာဒီမီဒီယာအပိုင်းအနေနဲ့ကြည့်မယ်ဆိုရင်ရော2010 2012ကြားဖြတ်ရွေးကောက်ပွဲတွေနဲ့ဆက်လို့ရှိရင်အခုဒီနောက်ဆုံးကျင်းပမယ့်2015ရွေးကောက်ပွဲမှာဟိုကော်မရှင်ရဲ့ဆောင်ရွက်ချက်တွေကဟိုမီဒီယာအပိုင်းနဲ့ပဲပတ်သက်လို့ပဲဖြစ်ဖြစ်ပေါ့နော်ကျန်တဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ပဲဖြစ်ဖြစ်တိုးတက်တဲ့လက္ခဏာတွေတွေ့ရလားခင်ဗျာ
ဟုတ်ကဲ့2010ရွေးကောက်ပွဲမှာကကျွန်တော်တို့ဒီမီဒီယာဘိုင်းအနေနဲ့ကရွေးကောက်ပွဲကော်မရှင်ကိုတော့၎င်းဒါမှမဟုတ်ရွေးကောက်ပွဲကိုတော့၎င်းကျွန်တော်တို့ကပုံဝင်နေနေကြီးသားလို့မရပါဘူးအဲတော့ PP ကိုလည်းဒီရွေးကောက်ပွဲနဲ့ပတ်သက် PP လို့ဟိုပြင်ပြလို့မရပါဘူးအဲ့တော့ကြောင့်အဲ့ဒီတော့ဒီကော်မရှင်ရဲ့အနေထားကဖွင့်လင်းမြင်သာမှုမရှိတဲ့အတွက်အဲ့ချင်းကကော်မရှင်ရဲ့လုပ်ဆောင်ချက်တွေကဘယ်ဟာတွေမှားတယ်ဘယ်ဟာတွေပန်းတယ်ဆိုတာကို PP အနေနဲ့ဒီဟာကိုဒီချာချာအကဲဖြတ်ခွင့်ရခဲ့ကိုစပါတယ်နောက်တစ်ခုကကျွန်တော်ကိုယ်တိုင်လည်းအဲ့ဒီမှာထောင်ထဲမှာပဲရှိနေတဲ့အတွက်ကြောင့်2010ရွေးကောက်ပွဲကမြို့တို့မြို့ပုံပြီးဆုံးသွားတယ်လေဆိုတာကိုလည်းကျွန်တော်အနေနဲ့ကိုရစ်ကြုံခဲ့ခြင်းမရှိပါဘူးသို့တော့2012ရှားပြတ်ရွေးကောက်ပွဲဟာကျွန်တော်တို့ဒီနိုင်ငံတကာအနေနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြောင်းလဲမှုတွေကိုထောက်ခံပြီးတော့ပုံမူပြီးတော့ဒီစီးပွားရေးပိတ်ဆို့မှုတွေကိုဖယ်ရှားပေးဖို့နဲ့ပုံမူပေါင်းဆောင်ရွက်လာဖို့အတွက်ဒီမှာအစိုးရစ조사ခဲ့တာရှိပါတယ်အထူးသဖြင့်ကတော့အတိုက်ခံအင်အားစုတွေကိုတွတ်တော်ဝင်ဝိုင်းတဲ့ကိုရောက်ရှိဖို့အတွက်2012ရွေးကောက်ပွဲကိုတော့ဒီမီဒီယာတွေကိုလည်းလွတ်လွတ်လပ်လပ်ရေးခွင့်ပေးပြီးတော့ကျွန်တော်တို့ဒီရွေးကောက်ပွဲကော်မရှင်ကနေပြီးတော့အနိုင်ရှုံးနဲ့ပတ်သက်ပြီးတော့လည်းပုံဝင်နေနေပြပြတတ်တာဆောင်ရွက်ခဲ့တယ်လို့ယူဆပါတယ်ဒါကြောင့်လည်းလူကကျွန်တော်တို့ဟိုတခဲနဲ့မဲထည့်ခဲ့တဲ့အတိုက်ခံဒီမိုစီတင်အားစုတွေကနေပြီးတော့ကျွန်တော်တို့ရာဂိုင်းနှုန်းပြည်ပြီးပါအနိုင်ရခဲ့တာကိုတွေ့ရပါတယ်။ဒါပေမဲ့အဲ့ဒီကြားပြရွေးကောက်ပွဲကအခြေအနေအား2015ရွေးကောက်ပွဲအခြေအနေနဲ့ပုံစံအတူတူနိုင်ငံရေးကျန်ပိုခြင်းနဲ့မတူပါဘူး။ဒီမှာ2012ကနိုင်ငံတကာမှာလည်း ကျွန်တော်တို့မြန်မာနိုင်ငံပြည်သူပြောင်းလဲမှုကိုကြားကြည့်နေတဲ့အတွက်ကြောင့်အစိုးရဘက်ကတာစီပိတ်ပင်မှုတွေထိုက်တွန်းတော့တော်တော်ကိုရှော့ပေါက်ပေးခဲ့တာတွေ့ရပါတယ်။ဒါပေမဲ့2015ရွေးကောက်ပွဲမှာကကျွန်တော်တို့ပုံပုံရှုပ်ထွေးတဲ့မဲပေးပုံပေးနည်းတွေဟာပြည်သူလူထုကိုစူဝေပေးပါတယ်။နောက်တစ်ချက်ကကျွန်တော်တို့မဲစင်းမှားရင်းမှုတွေအားလည်းဒီနိုင်ငံတကာကအကူအညီပေးစီပဲဖြစ်စေကျွန်တော်တို့အကဲပြအဖွဲ့တွေမြည်လို့ပဲအကဲပြပြီးဖြစ်စေကျွန်တော်တို့မှားရင်းမှုတွေဟာရှိနေတယ်ပဲဖြစ်ပါတယ်။ဒီမှားရင်းမှုတွေကိုကျွန်တော်တို့ဒီဒီကောက်ပွဲကျင်းပဖို့ဆလတ်ကျော်ကြံခဲ့တဲ့အတွင်းမှာအချိန်မီကျွန်တော်တို့ပြည်စင်နိုင်ခြင်းမရှိဘူးဆိုရင်တော့ဒီကောက်ပွဲရလတ်တွေဟာပြည်သူလူထုပျော်လင့်ထားတာနဲ့ကြောင်းပြန်ဖြစ်သွားနိုင်ပါတယ်။အထူးသဖြင့်ကတော့မဲစင်းမှားရင်းမှုနဲ့မဲပေးမှုစိတ်ဝင်စားခြင်းဟာကျွန်တော်တို့ရဲ့နိုင်ငံရေးကျွန်တော်တို့အခြေအနေကိုကျွန်တော်တို့ဟိုခံမှန်းထားတာနဲ့ကြောင်းပြန်ဖြစ်တယ်။ဒါကြောင့်မလို့နိုင်ငံသားတိုင်းဟာမဲပေးခွင့်ကိုမဆုံးရှုံးဖို့နဲ့ကိုယ့်ရဲ့ဒီမဲဟာမှန်မှန်ကန်ကန်ဖြစ်ရလားဆိုတာကိုကျွန်တော်ကြည့်ဖို့လိုအပ်တယ်မှန်ပါတယ်။သို့တော်လည်းပဲဒီလိုမျိုးနိုင်ငံသားတွေကကိုယ့်ရဲ့မဲကိုအလွယ်တကူကြည့်ဖို့နဲ့ကိုယ့်ရဲ့မဲမဆုံးရှုံးဖို့အတွက်ကိုကျွန်တော်တို့ဒီလိုမျိုးထုတ်တဲ့ဟာတွေမှာပြည်ဝဝယ်ကော်မရှင်ပုံမူပြီးတော့ပြည်သူတွေတက်တောက်တက်တာဖြစ်တဲ့နိလန်းတွေကိုဆုံးဆွဲရပါပြီ
။
ပြည်သူတွေအနေနဲ့တာဝန်ရှိတယ်ဆိုပြီးတော့ဝေးလံခေါင်းကြတဲ့ကြီးလက်ကလူတွေကမဲစင်းကိုလာပြီးကြီးကိုအခြေအနေမပေးတာကိုဒီတိုင်းလက်ပိုက်ကြည့်နေမယ်ဆိုရင်တော့ဒီကောက်ဝဲကောရှင်ရဲ့လုပ်ငန်းတာဝန်တွေကိုအပြည့်အဝတာဝန်ကြီးတယ်လို့ကျွန်တော်တို့ယူဆလို့ပြရပါဘူး။ဒါကြောင့်မလို့ကျွန်တော်တို့က2015ရွေးကောက်ပွဲကကျွန်တော်တို့မဲပေးနိုင်တဲ့နိုင်ငံသားအားလုံးရဲ့ဘလောက်ကပဲမဲပေးပြီးတော့အဲ့မဲပေးတဲ့နေရာဘလောက်ကပဲမှန်ကန်ပြီးဘလောက်ကပယ်မဲဖြစ်မယ်ဆိုတဲ့ဟာကိုအခုချိန်ထိခံမှန်းသချက်ကိုခက်ခဲနေတဲ့အခြေအနေပြရကိုကျင်းပနေရပါတယ်။ဒါကတော့ကျွန်တော်မီဒီယာအမြင်ဖြစ်ပါတယ်။အဲ့တော့မီဒီယာကတော့လက်ရှိရွေးကောက်ပွဲရဲ့တကယ်ပကတိအဖြစ်မှန်တွေကိုတက်တာတာဖီဗီကိုတင်ဆက်ဖို့တာဝန်ရှိပါတယ်။အဲ့အတွက်ရေးစရာရှိတာကိုလည်းရေးသားဖို့တာဝန်ရှိပါတယ်။
ဟုတ်ကဲ့ခင်ဗျာ။အခုကျွန်တော်ဒီရွေးကောက်ပွဲစောင့်ကြည့်အခက်ခဲပွဲတစ်ခုဖြစ်တဲ့မြန်မာ Institute for Democracy ရဒါရိုက်တာဦးအောင်စိုးမင်းလည်းရှိနေပါတယ်။ဦးအောင်စိုးမင်းရဲ့အမြင်ကိုလည်းဆွေးနွေးပေးပါအောင်ခင်ဗျာ
။ဟုတ်ကဲ့။အဲဒီကောက်ဝဲကောင်မရှင်းအခန်းကဏ္ဍကတော့ကျွန်တော်တို့ရဲ့အမြင်မှာဒီကောက်ဝဲတစ်ခုလုံးကပြီးအရေးပါလို့ဖြစ်တယ်ပေါ့နော်။ဒီကဒီလုပ်ငန်းရှင်တွေကိုအဆကားကြီးအဆုံးထိထိုင်အောင်ပေါ့တဲ့ပေါ်ပြရမယ်။ဒါပေမဲ့ကျွန်တော်တို့ရှေ့မှာတမိုင်းရောက်6မှာဖြစ်ခဲ့တဲ့ဒီကောက်ဝဲရဲ့လုပ်ငန်းရှင်တွေလေ့လာကြည့်တဲ့အခါမှာလက်ရှိ2015ဒီကောက်ဝဲတဲ့ဒီဆင်ထားတဲ့ပုံစံတွေနဲ့လုံးဝအုပ်စုမရှိအောင်ကြည့်ရပါလိမ့်မယ်။ပထမဆုံးအချက်အနေနဲ့လက်ချင်းပြုစုတယ်ဆိုတဲ့အပိုင်းပေါ့။အရင်တော့ဒီကောက်ဝဲကတော့6လက်ချင်းပြုစုတယ်ဆိုတာလည်းမရှိခဲ့ဘူး။လက်ချင်းကြည့်ရတယ်ဆိုတာလည်းမရှိခဲ့ဘူး။အခုချိန်ကျမှလက်ချင်းပြုစုတယ်လက်ချင်းကြည့်ရတယ်အာဒီလူလူကလက်ချင်းကိုသွားကြည့်ရမယ်ဆိုတာလေးဖြစ်လာတယ်။အဲဒီအခါမှာအခုလမီဒီယာတာပြောင်းလဲပြောင်းလဲပြောင်းလဲဝေးလံခေါင်းကြားတဲ့ဒေသတွေမှာလက်ချင်းကြည့်လို့ဆိုတာခိုက်ခဲနေဖြစ်နိုင်တယ်။နောက်ပြီးတော့မြန်မာလူချင်းညာတာဖြစ်တဲ့အတွက်သာမတက်တဲ့အရေးမြန်မာသာမတက်တဲ့အရေးဒေသတွေကသူတို့ကလည်းခိုက်ခဲဖြစ်နိုင်တယ်။အဲဒီအခါမှာသူတို့နာမည်ကလက်ချင်းမှာပါသလားမပါဘူးလားသို့မဟုတ်နာမည်ကြီးထပ်နေကြလားအဲဒါမျိုးတွေပြဿနာရှိနိုင်တယ်ပေါ့နော်။အခုချိန်မှာရန်ကုန်မြို့ပေါ်လူနေရာမျိုးမှာမြို့ပြောင်းရဲ့နာမည်ဟာလက်ချင်းထဲမှာသက်ခါသုံးတာပါတာမျိုးတွေရှိနေတယ်။အဲ့ပထမတစ်ချိန်ကနာမထုတ်ပြန်လဲစံဝတ်သွားရင်ပြင်ရတယ်ပြင်ဆင်ရတယ်လို့ပဲနောက်တစ်ချိန်ထပ်မာတယ်အဲ့တော့ဒီလုပ်ငန်းရှင်အောင်မှတမန်ကန်ကမလုံနိုင်သေးတဲ့အချိန်မှာကျွန်တော်တို့ကဒီရုပ်ောက်ပွဲလုပ်ငန်းရှင်ကြီးတစ်ခုလုံးကိုဒီလောက်ကြီးရုပ်ောက်ပွဲကော်မရှင်ကဆက်နေကြတဲ့ ECB တမန်ကန်ကလုံနိုင်ပါမလားဆိုတာသတင်းရဖြစ်ပေါ်ဖြစ်ပါတယ်နောက်တစ်ချက်ကမဲပေးပိုင်ရရှိသူတိုင်းကမဲအမှန်တကယ်ပေးဖို့ရနောက်ကမဲပေးပိုင်ရမရှိသူတွေဈေးဝင်ပြီးသွားမှဆိုရည်လေကျွန်တော်ဆိုရည်လေးရပါတယ်လင်းချင်းထဲမှာမပါဒါကတော့ပါနေတဲ့ဒီဟာသူကိုယ်တိုင်ကတော့ဒီချိန်ပဲနေပြလို့ရမှာဖြစ်ပြီလေအခြားသူတယောက်ကဒီနေ့မဲ့ဒီဘုံကအလွယ်သုံးလောက်လွတ်သွားနိုင်မှာလည်းရှိတယ်ပြီးတော့ရုပ်ောက်ပွဲကော်မရှင်ကိုယ်တိုင်ကသူ့ရဲ့လုပ်ငန်းရှင်တွေကိုစဉ်းစားကြည့်လာခံဝဲမှုမရှိတဲ့အခါမှာအဲဒီချိန်မှာတင်းချိလိုက်ဟုတ်ဒီမှာတင်းချိလိုက်ဆိုတော့လဲချင်းကြည့်တဲ့ချိန်မှာဘုရားရှိနေရတယ်ခဏရဲ့အတွင်းနဲ့ကတ်မယ်ပြီးသွားလို့ရှိရင်ဘယ်ချိန်လဲမှလည်းချိန်လို့ရမယ်နောက်ဒီချိန်မထုတ်ပြန်လို့ဘူးသာဖြစ်ရင်အဲ့လိုမျိုးရှိနေရတယ်ဒါပေမဲ့အခုကျတော့ဆက်ပြောပြန်ပြီရုပ်ောက်ပွဲကြီးတဲ့ချိန်မှာလဲချင်းတော့ဆက်ဆက်ပြီးလို့ဆိုတာဖြစ်လာတယ်ဒါတို့ကိုစီရမှာကိုကတင်းကြမရှိတာဖြစ်တဲ့အတွက်လုပ်ငန်းရှင်တို့လည်းစဉ်းစားလုပ်နိုင်ပါမလားဆိုတာသတင်းရဖြစ်ပေါ်နေတာရှိပါတယ
်။ဟုတ်ကဲ့ခင်ဗျာ။ကျေးဇူးတင်ပါတယ်။ကျွန်တော်တို့ကိုဆွနေမဲ့တော်တာရှင်တွေလည်းလေးလိုက်မှမှာရောက်နေပါတယ်။အရင်ဆုံးကတော့ဒီရွေးကောက်ပွဲစောင့်ကြည့်တဲ့ကိစ္စတွေမှာပါဝင်ဆောင်ရွက်နေတဲ့လူငယ်တူဖြစ်တဲ့ကိုဆောင်ခါကိုအလှည့်ပေးခြင်းပါတယ်။ကိုဆောင်ခါဆွနေလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ဟိုဒီလည်းဒီကောက်ပွဲကော်မရှင်နဲ့ကျွန်တော်တို့ပြောရမယ်ဆိုရင်တော့အဲ့ဒီပြင်ကျွန်တော်တို့လက်ရှိလုပ်နေတဲ့ campaign တွေကရှိပြီးသားလှိုင်းတာရမှုပြီးဒလာဘက်ကြီးကျွန်တော်တို့ကြားဖြစ်တယ်ဆိုတော့အဲ့ဒီဘက်မှာရှိတဲ့ကျူးကျော်တွေနဲ့အဲကျူးကျော်လို့ဒီပြောထားတဲ့လူတွေနဲ့ပြီးတော့ဒီလက်ရှိပြည်တွင်းရှိကြောင်းလူသမားတွေရဲ့အဲ notice ပိုင်ခွင့်အရင်ကဆွေးနွေးကြအခြေအနေရှိပါတယ်အဲအဲ့တော့သူတို့ကတော့ဘယ်လိုလဲဆိုတော့ဟိုသူကနေရီကလာတယ်ဒီပါလို့လို့တယ်ဒါမဲ့ဟိုသူတို့ရဲ့နားချိန်ကတင်းကြီးမနေပဲရှိရပေါ့
ဆိုအဲ့ဒီနည်းမျိုးတွေမှာသူကမဲခြင်းတတိယကိုပြောရဲခံပါလေသူကအဲ့ဒါကိုလုံးဝစိတ်ဝင်စားမှုရှိမနေဘူးစိတ်ဝင်စားအောင်လေယူကောက်ပွဲကော်မရှင်ကလုံဆောင်တာကျွန်တော်လုံးဝမတွေ့ရဘူးသူပြင်အဲဆိုင်တာမှာရှိရခုနှစ်ရက်ကတရက်ကလုံးဝပြင်းပြီးမှတမ်းစစ်တော့အဲပြီးတော့ကျွန်တော်ရှိပြီးတာမှာရှိရ73ရက်ကမှာဆိုရင်အဲကျွန်တော်တို့လက်တွေ့ပိုင်ခြင်းရှိတဲ့လူကဟိုကတိတ်နဲ့3000လောက်ရှိတယ်။အဲ့ဒီမှာဟိုဟာဟိုရှေ့ပြောင်းပြီးတော့အဲ့လိုမျိုးအေရင်းနဲ့နေထိုင်တဲ့လူကဟိုဟာရှိတယ်။9000ပေါ့။9000ရှိတယ်။9000ရှိတယ်။ဟိုကကြတော့တကယ်လဲဟိုပုံစံ6ချက်6မြင်းအောင်6နဲ့အဲအေရင်းဟိုဟာတကောင်ချင်းနဲ့နေပြီးတော့ဟိုမဲပြီးခွင့်ရှိတဲ့လူက6000ကျော်ပဲရှိတယ်။အဲ့တော့အေဂျင်နဲ့နေတဲ့လူကဒီဘက်ဒီမှာတော်တော်များတယ်။အဲ့တော့ဒီ၁၀ရက်ဒီတရက်ကနေ၁၀ရက်အတွင်းသာသူတွေကသူတို့ရဲ့မေးပေးခွင့်အတွက်မတင်နိုင်ခဲ့ဘူးဆိုရင်ဒီမှာပြည်မှာရှိတဲ့လူတွေတော့များများဟာမေးပေးခွင့်ကိုဒီတိုင်းဆုံးရှုံးရမှာဖြစ်တယ်ပေါ့။ဆိုတော့ဟိုကျွန်တော်တို့လက်ရှိလောက်မှာကဘာလို့လဲဆိုတော့ Youth Voice Commission အနေနဲ့သူတို့ကိုထပ်ပြီးတော့အလန်းမလုပ်ဖြစ်ချင်တာဟို Youth Voice Commission အလုံးမလုပ်ဘူးလို့ကျွန်တော်ယူဆနေပေါ့နော်။အဲ့ဒီလိုအတွက်ပေါ့အားကြောင့်အဲ့တော့ကျွန်တော်ပြောတင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီထိုင်းနိုင်ငံကဦးတန်းထွန်းလဲလေးလိုက်မှာရောက်နေပါတယ်ဦးတန်းထွန်းရဲ့ရှေ့မှာကျွန်တော်တို့ဆွေးနွေးသွားကြရတဲ့ကိစ္စတွေလည်းကြားမှာပါဦးတန်းထွန်းလဲဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ကဲ့ဟုတ်ကဲ့အဲကျွန်တော်ဆွေးနွေးချင်တာကဟိုရွေးကောက်ပွဲကော်မရှင်ကအခုမြန်မာနိုင်ငံမှာရှိတဲ့နိုင်ငံလုံးနိုင်ငံအားလုံးအပေါ်မှာရှားပိုင်ခြင်းကိုဒီကောက်ပွဲကော်မရှင်နဲ့နောက်နေကြံ့ကြပြစ်စီအောင်လုပ်နေတဲ့ပုံစံမျိုးကိုကျွန်တော်ကြားသိနေရပါတယ်။ဒီကောက်ပွဲကော်မရှင်ဆိုတာကဒီဒီလူတွေကိုရွေးကောက်ပွဲမှာပါဝင်ဖို့ရွေးကောက်ပွဲကိုရေးသွင်းချင်ရအောင်သူကကြံ့စီပေးရမယ့်ကိစ္စအခါကနောက်နေကြံ့ကြပြစ်စီအောင်လုပ်နေတဲ့ပုံစံမျိုးတွေတူနေတယ်ခင်ဗျ။အဲ့ဒီတော့ကျွန်တော်တို့ဒီရွေးကောက်ပွဲကော်မရှင်ကအခုလုပ်နေတဲ့လုပ်ရက်ကြီးဥပမာအားဖြင့်ကျွန်တော်တို့ကရက်ွက်ဆယ်မူးယာယီမူးရှိတယ်အဲ့ဒီရက်ွက်ဆယ်မူးယာယီမူးတွေဟာတိတိကျကျနေ့ချပြီးတော့ကောက်ခိုင်းနေဆိုလို့ရှိရင်ပြီးပြည့်စုံတဲ့ဟာကိုရှုပ်ထွေးမှုဖြစ်အောင်တင်ပြန်ပြီးနေတယ်လို့ကျွန်တော်အဲ့လိုယူဆပါတယ်ခင်ဗျာ
အဲ့
ဒီကြောင့်ဒီရွေးကောက်ပွဲကော်မရှင်ကြီးမြန်မာနိုင်ငံလူနိုင်ငံသားတွေအခွင့်အရေးကိုနောက်နေ့အောင်ကြံ့ကြအောင်ပြည့်စုံအောင်လုပ်နေတဲ့အချိန်မှာလက်ရှိရွေးကောက်ပွဲဝင်တဲ့ပုဂ္ဂိုလ်တွေကလည်းဒီကော်မရှင်ရဲ့လက်ရအပေါ်မှာကျွန်တော်တို့အနေနဲ့အဲ့တော့သူဦးကြီးအင်းရဲ့ပြောရရင်တော့တရားစွဲတဲ့ရင်လည်းဆွဲရမှာပဲဒါလက်ရှိပါတီမှာရှိတဲ့ပုံစံတွေရဲ့အလုပ်လို့ကျွန်တော်အဲ့လိုယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီမှာတောတက်ရှင်ရဲ့ပေးစာတချို့လည်းဒီနေရာမှာဖော်ပြပေးခြင်းပါတယ်အရင်ဆုံးကတော့ဥလာထွန်းတကုံမျိုးတစ်ခဲပေးစာကိုကျွန်တော်ဖော်ပြခြင်းပါတယ်မတ်တန်ကြီးထဲကျေးဇူးပြုပြီးဖတ်ပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်စစ်မှန်တဲ့အပြောင်းလဲကိုပြည်သူလူထုမူးကြမသွေးလိုချင်ချောင်းပြဖို့နိုဝင်ဘာ8ရက်ရွေးကောက်ပွဲကြီးဟာနိုင်ငံနဲ့ပြည်သူအတွက်သေရေးရှင်ရေးလို့အားလုံးကခံစားနားလည်နေကြပါတယ်ပြည်သူလူထုကတော့ငြိမ်းချမ်းသာယာအေးချမ်းစွာတရားမျှတစွာနဲ့ပြောင်းလဲကျင်တာပါနိုင်ငံတကာကငွေအားနီးပညာအားတွေနဲ့ရှော့ရှော့ရှူရှူဖြစ်စေချင်တာလည်းအသေးအချာပါ88နောက်ပိုင်း90ရွေးကောက်ပွဲကစပြီး2008ဆန္ဒမဲပေးပွဲ2010ရွေးကောက်ပွဲကြီးတွေကပြည်သူလူထုစံတာကိုတရားမျှတအေးချမ်းစွာရွေးချယ်ဖော်ပြမပေးခဲ့တာအထင်ရှားမျက်ဝါးထင်ထင်တွေ့မြင်ခံစားခဲ့ကြပြီးပါပြီအခုရွေးကောက်ပွဲမှာလည်းစာလုံးရေးစမဲစင်းကနေစနေပါပြီကျွန်တော်တို့နိုင်ငံမှာဒီစည်းရင်းလေးကောင်းကောင်းမွန်မွန်မှန်မှန်ကန်ကန်မလုတ်တက်မလုတ်နိုင်လို့မဟုတ်ပါဘူးရှင်းရှင်းပြောရင်လိမ်ဖို့ညစ်ဖို့စတင်အချက်ပြလိုက်တာပါလို့ရည်ထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါခင်ဗျအဲ့တော့အခုချိန်ထိတော့ဒီကော်မရှင်ရဲ့ဆောင်ရွက်ချက်မှာကျွန်တော်တို့ကြားနေရတဲ့အဝေးဘန်ခံရဆုံးကိစ္စတော့ဒီမဲစင်းနေအမှားမှအရင်ရင်ဖြစ်နေတဲ့ကိစ္စလို့ပြောရလိမ့်မယ်ထင်ပါတယ်ဆိုတော့ဒါဟိုဟိုအခုကတော့ရွေးကောက်ပွဲရဲ့ကျင်းပဖို့ကလည်းလပိုင်းလောက်ပဲကျန်နေဆိုတော့ဒါတွေကိုတိတိယောက်နဲ့ဖြစ်ရှင်းနိုင်မယ်နီလန်ဘာတွေများအခုချိန်မှာရှိမလဲဆိုတော့ကျွန်တော်ဒီဒေါ်စင်မာဦးရဲ့အမြင်ကိုအရင်ဆုံးကြားချင်ပါတယ်ဒေါ်စင်မာဦးဆွေးနွေးပေးပါဦးခင်ဗျအ
ော်ဟုတ်ကဲ့ပါရှင်ကျမတို့အနေနဲ့ဒီဖြစ်စဉ်ပေါ်မှာဒီ recommend ပေါ့နော်ပေးရမယ်ဆိုလို့ရှိရင်တော့အဓိကအနေနဲ့ဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်မှာပေါ့ဒီမင်းစင်းပြည့်စုခြင်းနောက်ပြီးတော့ဒီ2015ရွေးကောက်ပွဲအတွက်ဆိုတော့ရည်ရွယ်ပြီးတော့မှသူတို့လုပ်မဲ့လုပ်ငန်း plan ပေါ့နော်strategic plan ပေါ့သူတို့မှာခြားဟာရှိရရှင်ဆိုတော့သူတို့ရဲ့ strategic plan ကိုပြန်ပြီးတော့ကြည့်လိုက်မယ်ဆိုလို့ရှိရင်သူတို့မှာဒီ message ကျူးစုခြင်းဆိုတဲ့ခန္ဓာနဲ့ပတ်သက်ပြီးတော့မှာအခုလိုမျိုးတဘာဝဘေးအန္တရာယ်ကိစ္စနောက်ပြီးတော့အခုလိုမျိုးပေါ့နော်ဒီ message ဖြစ်စီခံရတဲ့ကိစ္စလိုမျိုးစတဲ့ risk တွေကိုတိတိချာချာသူတို့ကနေပြီးတော့မှတိုက်တာထားတာနောက်ပြီးတော့အဲ့လိုဖြစ်နိုင်တယ်ဆိုတာကိုတိတိချာချာထည့်သွင်းထားတာမျိုးမရှိဘူးဆိုတော့သူတို့အနေနဲ့အဲဒါကိုမစဉ်းစားမိဘူးပေါ့လေဆိုတော့နောက်ထက်နောက်ထပ်ဒီမှာနောက်လာမယ်နှစ်ဒီမှာနှစ်ဒီမှာကျမတို့ကဒီလိုမဲစင်းနေပါတယ်ပြည်စုရတော့မယ်ဆိုလို့ရှိရင်မဲစင်းပြည်စုရဲ့ကိစ္စမှမဟုတ်ဘူးပေါ့နော်
ီတော့သူရွေးကောက်ပွဲကော်မရှင်ကရှိသမျှဟိုရည်ရယူထားတဲ့တာဝန်တွေအကုန်လုံးအတွက်အကောင့်ထဲပေါ်ဖို့အတွက်ဆိုလို့ရှိရင်သူတို့ချမှတ်တဲ့ plan ဟာဆိုလို့ရှိရင်တကယ်ကိုမှဟိုတိတိကျကျပေါ့နော်ကောင်းကောင်းမွန်မွန်တကယ်ကိုမှဒီနှစ်မှာရရှိတဲ့ဥပမာကိုကြည့်ပြီးတော့မှတိတိချာချာချဖို့လိုတယ် plan လုပ်ဖို့လိုတယ်နောက်ပြတ်ခါကျတော့နောက်တစ်ချက်ကကျတော့ပြီးတော့သူရွေးကောက်ပွဲကော်မရှင်ကလက်ရှိအနေအထားဒီ UI မှာဆိုလို့ရှိရင်လည်းသူကနီးဥပဒေဆွဲခွင့်ရှိတဲ့သူဖြစ်တယ်ဆိုတော့နီးဥပဒေအနေနဲ့ပတ်သက်ပြီးဆွဲပြီးဆိုလို့ရှိရင်လည်းအဲ့ဒီအထဲမှာရှိတဲ့နီးဥပဒေတချို့ဥပဒေတွေဟာဆိုလို့ရှိရင်ဟိုရေရရမရှိဘူးဆိုတာတွေ့ရတယ်ဖတ်ကြည့်လိုက်ပြီးဆိုလို့ရှိရင်တကယ်သူအပြင်မှာပြောတာ workshop တွေမှာတွေ့တာတမျိုးဥပဒေထဲမှာရေးထားတာတမျိုးဆိုတာတွေဒီလိုပုံစံလေးတွေရှိနေတယ်ဆိုတော့ဥပဒေနဲ့ပတ်သက်ပြီးတော့လည်းတိတိကျကျရှင်းရှင်းလင်းလင်းနီးဥပဒေနဲ့ပတ်သက်ပြီးတော့လည်းတိတိကျကျရှင်းရှင်းလင်းလင်းပြောပြပေးဖို့လိုတယ်ဆိုတော့ new way တခြားသူ workshop လာပြီဒီကျမတို့ရဲ့ coordination workshop ဒီမှာဒီတို့ချပြတာတခြားဆိုလို့ရှိရင် information တွေကအမျိုးမျိုးဖြစ်နေတာတွေလည်းရှိရပါတော့ဆိုတော
့ okay ခင်ဗျာ
နောက်တစ်ခုကကျတော့ဟိုအုတ်ချိုရေးပိုင်းမှာဆိုလို့ရှိရင်ကျမတို့တွေ့ရတဲ့လောက်ဆိုလို့ရှိရင်ကျမတို့နေမှာဒီဒီမြန်မာနိုင်ငံနိုင်ငံလို့အတိုင်းအတာနဲ့လက်ဆန္ဒရှင်ပညာပေးခြင်းလုပ်တဲ့အခါမှာဆိုလို့ရှိရင်လည်းဒီရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲမှာရှိတဲ့ဒီဟာဆိုလို့ရှိရင်အလောက်ထိလုတ်ပိုင်ခွင့်မရှိဘူးပြီးတော့ရွေးကောက်ပွဲကော်မရှင်ရဲ့ညွှန်ကြားချက်ကိုပဲသူတို့ကစောင့်ပြီးတော့မှလုပ်နေရတာဖြစ်တယ်ပေါ့နော်ဆိုတော့ပြီးတော့ရွေးကောက်ပွဲကော်မရှင်ကလင်းစီနဲ့ပတ်သက်ပြီးတော့မှ30ရာခိုင်နှုန်းပဲတချို့ကပြောလိုက်တယ်30ရဲ့80ရာခိုင်နှုန်းမှနေတယ်သူတို့ချပြလိုက်ပြီဆိုလို့ရှိရင်ဒီအမားပေါ်မှာသူကပြန်ပြီးတော့မှတုံ့ပြန်ခြင်းနဲ့ပြန်ပြီးတော့မှဒီအကောင့်ဖြစ်ခြင်းနဲ့အတွက်ဒီကော်မရှင်အခွင့်အရေးတွေကိုသူကချက်ချင်းနဲ့ညွှန်ကြားချက်ထုတ်တာတွေရှိတယ်ပေါ့နော်ဆိုတော့အဲ့ဒီအခြေအနေမှာဆိုလို့ရှိရင်ဒီကော်မရှင်အခွင့်အရေးတွေကနေပြီးတော့မှပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကညွှန်ကြားတဲ့အတိုင်းနဲ့ပြန်ပြီးတော့မှအသိလုပ်ပေးရတယ်ရှိတယ်ဆိုတော့ဒီနေ့ကသာဟုတ်တယ်ဆိုရင်နောက်နေ့ကျရင်ကဒါဟုတ်ချင်မှာဟုတ်တယ်ဥပမာမေးစင်းအနေနဲ့ဥပမာကြည့်ပြီးတော့ပြောမယ်ဆိုလို့ရှိရင်လည်းဒီနေ့ကတော့ကျူးကျော်မေးစင်းနဲ့မှထည့်လို့ရတယ်ဆိုရင်နောက်နေ့ကျရင်ထည့်လို့မရအောင်ပယ်ပေးပါဆိုပြီးဖြစ်တာမျိုးကျမတို့တွေ့ရတယ်နောက်တစ်ခုကတော့နိုင်ငံသားရောက်နေတဲ့မေးစင်းတွေကိုထဲပါဆိုပြီးပြောရင်နောက်လေးရောက်လို့ရှိရင်သူတို့ကမထဲပါနဲ့ဟုတ်ပေးပါဆိုတော့မှအမျိုးမျိုးပြောနေရရှိရပေါ့နော်ဆိုတော့အုတ်ဆိုရေးပိုင်းအနေနဲ့ဆိုလို့ရှိရင်လည်းဒီကြောင့်ဒီကော့ပွဲကော်မရှင်ကနေပြီးတော့မှအထူးအဖြစ်သူရဲ့ချုပ်ကန်မှုတွေတော်တော်တန်တော်ချော့ချလို့ရတဲ့အရာတွေဆိုလို့ရှိရင်တော်တော်များများချော့ချပေးဖို့လိုအပ်တယ်လို့မြင်တယ်နောက်တစ်ခုကတော့ကျွန်တော်တို့နိုင်ငံရေးပါတီတွေပေါ့အုတ်ဆိုရေးပိုင်းမှာဆိုလို့ရှိရင်ကျွန်တော်တို့အရက်ဖက်လူမှုဖွဲ့စည်းတွေကိုဒီကြီးကြပ်တဲ့အပိုင်းတွေမှာဆိုလို့ရှိရင်လည်းသူရဲ့ကြီးကြပ်မှုအပိုင်းကနည်းနည်းညာလုံးတယ်ဆိုတော့ကျမတို့တွေ့ရတယ်ဥပမာအနေနဲ့ဆိုလို့ရှိရင်ကျမတို့ရေကောက်ပွဲလေးလာဆောင်ကြည့်ခြင်းလုပ်ငန်းလုပ်တဲ့သူတွေအနေနဲ့ဆိုလို့ရှိရင်ဒီရှောက်ရွာတွေဘာတွေတင်ရတယ်ဟု
တ်ကဲ့ခင်ဗျအ
ဲ့ဒါဆိုလို့ရှိရင်ကျမတို့အတွက်အခက်အခဲတွေတွေ့ရတယ်ပေါ့နော်မလွယ်ဘူးဆိုတာတွေ့ရတယ်
တော်စင်မဝေးကျေးဇူးပါကျွန်တော်တို့ကျန်တဲ့လူတွေလည်းနည်းနည်းအလှည့်ပေးခြင်းလို့လေကျွန်တော်တို့အစီအစဉ်တွေကအခုဆွေးနွေးပွဲမှာပါဝင်နေတဲ့လူတွေလည်းနည်းနည်းများနေတော့ကျန်တဲ့လူတွေလည်း
ဟို
နည်းနည်းဟိုချုံပြီးတော့ဖြည့်ပေးစေချင်ပါတယ်အခုလောလောဆယ်တော့ကျွန်တော်ဦးကျော်လင်းသူရှင်းနေတူဦးလည်းဖြစ်ပါတယ်ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကန့်လန့်ထားတဲ့ပုဂ္ဂိုလ်ဖြစ်နေတဲ့အတွက်ကျွန်တော်အချိန်ုံနည်းနည်းလေးဟိုတက်နိုင်များချုံပြီးတော့ပြောဆွေးနွေးပေးပါခင်ဗျာဦးကျော်လင်းဆွေးနွေးလို့ရပါတယ်ဟုတ်က
ဲ့ကျွန်တော်ပြောမယ်ဆိုလို့ရှိရင်တော့ဗျာအခုရွေးကောက်ပွဲကဘယ်လိုဖြစ်လဲဆိုတော့2008ပြည်သူ့ဝန်ကြီးခေခံတယ်အဲ့ဒီကအစိတ်ပြည့်စရာပေါ့ဟိုရွေးကောက်ပွဲကော်မရှင်ကကြီးလိုက်ပြန်တော့လေကျွန်တော်တို့ဘိုးဘိုးဆိုတဲ့သူချင်းလို့ပေါ့ဗျာအဲ့ဒီအပြင်တခါတော့အပြိုဆိုးဆိုတာကျွန်တော်တို့ဒေါ်လီပါတီမမရင်ဆိုခဲ့တာလို့ပဲဟိုသူပြောတော်လေးနဲ့နာမည်ပုံပေါ်တဲ့အပြင်ကျွန်တော်တို့ထပ်ပြီးတော့ပြောမယ်ဆိုလို့ရှိရင်တော့ပေါ့ဗျာဒီဟိုဒီဦးအောင်ပိုက်ပြောတော်တယ်လို့ပဲရှင်းတော်သူတို့ရှင်းအောင်လုပ်လိုက်တယ်ရှင်းပြန်ရှင်းအောင်လုပ်ပြီးတော့မပြန်ပြင်းမယ်အဲ့လိုပြင်းရင်တော့ပညာရှိဒါပေမဲ့ကျွန်တော်ခုထိုက်ကြည့်တော့အခုဒုတိယအကြိမ်အထိပြန်ပြင်းတာသိမတွေ့ရသေးဘူးဒါပေမဲ့ရုပ်တော့မပြင်းတော့သူတို့ရလဒ်တွေမှာသူတို့လိုလိုပြင်းတဲ့ပုံတွေ့နေရတယ်ဗျအဲ့တော့ဒါကဒါလူရှိဒီလောက်ထိဟိုနေ့ပြတော့ဖေဖော်ဝါရီလို့ပြောရအရေးယူတဲ့အဖွဲ့ကြီးရလေရှိတာမဟုတ်တော့ကျွန်တော်တို့ဒီမှာကတော့ထိနှိုင်းသူတို့လည်းဟုတ်တယ်ဖြစ်တော့30ရာခိုင်နှုန်းပဲအမခနဲ့ဆိုတဲ့ကတော့ကျွန်တော်ကကြမလေးအဆုံးလို့လို့ပဲရှိပါတယ
်ဒါပေမ
ဲ့တိုင်းပြည်ကလည်းသိဝင်စားဆိုကြိုးစားနေတဲ့အတွက်ကြောင့်ကျွန်တော်ကတော့ဟိုဗာလေးလို့ပြောရအခုရုပ်တော့ဝင်တဲ့လူတွေလည်းတော်တော်လေးကိုကိုကျင်းစားပြီးတော့သူတို့လည်းကျွန်တော်အားပေးကြပါတယ်ဒါပေမဲ့လည်းဒီအထက်ကဒိုင်လူကြီးလုပ်မဲ့ရုပ်ဘတ်ကော်မရှင်ကစိတ်ပြေစရာဆိုတော့ဝေးကျွန်တော်မိုက်ချပြီးရှင်ပါတယ်ဆက်ပါ
ဟုတ်ကဲ့ခင်ဗျကျေးဇူးအများကြီးတင်ပါတယ်ကျွန်တော်ဒီလေးလိုင်းမှာဟိုချောင်းဆောင်ဆရာတော်လည်းရောက်နေပါတယ်မြန်မာနိုင်ငံကပါဟိုဆရာတော်လည်းဆွေးနွေးလို့ရပါတယ်ခင်ဗျအ
ဲဟုတ်ပါတယ်ဒကာကြီးဦးဇင်းတို့တမန်တားကြီးတဲ့နေသားကြီးကိုတောင်ခရိုင်ခမောက်ကြီးမြို့နယ်ချောင်းဆောင်ရွာမှာပြည်သာသူကြီးရွာသားတွေကမေးဖြေရှင်ကြပါတယ်အဲဒါပေမဲ့လို့လည်းပဲမြန်မာနိုင်ငံမှာကျင်းပတဲ့ကျင်းပတော့မဲ့ရွေးကောက်ပွဲဟာဒီလိုမြန်မာနိုင်ငံအတွက်ကျင်းပတဲ့ရွေးကောက်ပွဲမဟုတ်ဘဲနဲ့ဗမာအတွက်ကျင်းပတဲ့ရွေးကောက်ပွဲလို့ဖြစ်နေတယ် ။ဘာဖြစ်လို့လဲဆိုတော့တရားလာကိုစားပြုတဲ့တတ်မတော်ပါတီတွေတခုမှမပါဘူးကြကြောင်းသူတို့ဗမာပါတီနှစ်ခုပဲနေပြီးတော့ရွေးကောက်ပွဲမှာဝင်ပြီးတော့ရှင်ပြိုင်မလို့ဖြစ်နေတယ်။အရှာအရှာသောတရားလာတဲ့ပါတီတွေဆိုတာလေးပဲအဲ့ဒါသူတို့နဲ့တင်းတဲ့လူတွေဆိုတော့အဲ့ဒါလေးပဲကြံ့ခံရပါပဲ
။တင်းမဖျားတခုပဲတခုရှိတာတပည့်တော်တို့ဆွနေဝဲက
တရားမျှတတဲ့ရွေးကောက်ပွဲမဟုတ်ဘူးလို့ဦးဇင်းတို့ကယုံကြည်သုံးသပ်ပါတယ်။
ဒီမှာဖေရဒါမဲ့တပည့်တော်တို့ဆွေးနွေးနေတာဒီရွေးကောက်ပွဲကော်မရှင်အခန်းကဏ္ဍကိုအဓိကအာရုံစိုက်ပြီးဆွေးနွေးရဖြစ်တော့ဒီအကြောင်းတွေအလင်းသိရင်တော့တပည့်တော်တို့ပြန်ပြီးဆွေးနွေးပါမယ်ဖေရကျေးဇူးတင်ပါတယ်အခုကျွန်တော်အစီအစဉ်ကပြီးဖို့အချိန်က3မိနစ်ခွဲလောက်တော့ရပါသေးတယ်ဆိုတော့ကျွန်တော်ဥစော်တထွေးကိုလည်းအလှည့်ပေးချင်ပါတယ်ဥစော်တထွေးအနေနဲ့ဘယ်လိုမြင်လဲခင်ဗျအခုဒီကော်မရှင်မှာဒီအဝေးဘက်အခန်းနေရာဆုံးကိစ္စဖြစ်တဲ့ဒီမဲစင်းနေ့အမှားမှအရင်ရုံကိစ္စတွေကအခုအချိန်ကတော့တိတ်မကြံဘူးဒါမဲ့ဒီကြားထဲမှာဒါတွေတက်နိုင်များပြင်မယ်ဆိုရင်ပြင်နိုင်တဲ့နီးလန်းဘာတွေများမြင်မိလဲ
ကျေစမ်းဆောင်ရတကယ်ဉာဏ်ပြင်းနေရတာဒါမှမဟုတ်ရင်ဟို short ချတာလားဆိုတော့ကျွန်တော်တို့ monitoring လုပ်ဖို့ဆိုပါတယ်။ဘာလို့လဲဆိုတော့2008ဖွဲ့စည်းပုံကျင်းအားဥပဒေကိုအတည်ပြုဖို့အဆုံးတော်တုန်းကဒီပေါ့ဝဲကော်မရှင်နဲ့ဒီမဲယုံနေရအရန်တက်ကြွတယ်လို့အခုလုပ်တာတွေကတချို့ဟာတွေမှာတက်ကြွမှုရှိပါဘူး။ဥပဒေမှုအားနဲ့တော့တွေ့ရပါတယ်။အထူးသဖြင့်ကတော့နေရာမြို့တက်တကူကမြို့တက်တကူပြောင်းနေပြီးသားစုကမဲစင်းရနှစ်နေရာမှာပါတယ်။အဲ့တော့အဲ့လိုမဲနေရမှာတဲ့ရင်တံခွေသသိန်းသို့မဟုတ်ထောင်တန်းတစ်နှစ်သို့မဟုတ်ပြစ်တံနေရာလို့ချခံနိုင်တယ်ဆိုတော့ဒီမိသားစုကရှေ့ပြောင်းပြဲတဲ့နေရာဟောင်းကမဲစင်းကိုသွားရောက်ပဲဖြစ်တယ်ဆက်ဖြတ်ဖို့တောင်းဆိုရဲအဲ့ကမှပူပေါင်းဆောင်ရွက်ကတက်တက်ကြွကြွမရှိဘူးအစစ်စစ်ပရိုစီဂျာတွေကိုပြောတယ်ဒါကြောင့်မလို့ကျွန်တော်တို့ကဒီရွေးကောက်ပွဲကော်မရှင်ကတကယ်စွမ်းဆောင်ရည်ညံ့နေလားစက်ဆောင်ရည်လျှော့ချတာလားဆိုတော့မော်နီတာရင်းကျွန်တော်တို့လုပ်ရမယ်မီဒီယာရဲ့တာဝန်ကဒါမှတရားမျှတတဲ့တရားမျှတဖို့ဆိုတဲ့အဖြေကိုထုတ်ပေးနိုင်မှာဖြစ်ပါတယ်မဟုတ်ရင်တော့ကျွန်တော်တို့ကခုနဒီရှုပ်ထွေးမှုတွေကနေပြီးတော့မှနိုင်ငံရေးအရာဖြေတွေပြောင်းပြန်ပြောင်းလဲသွားနေတဲ့ဆက်ရောက်မှုကိုကြုံတွေ့ခံစားရတယ်
โอเคเจซูอมัยติมาเลยเค้าเนี่ยที่မြန်မာနိုင်ငံလို့ရွေးကောက်ပွဲအတွေ့အကြုံတွေနဲ့ပတ်သက်လို့နှစ်တော်ကြာဆက်ပြတ်နေတဲ့အတိုင်းပြည်နေနဲ့တော့ဒီကော်မရှင်အခန်းကဏ္ဍလည်းအရေးကြီးရဲဆိုတော့အားလုံးကတင်းတင်းကြပ်ကြပ်လက်ခံကြမှာပါခင်ဗျာအခုလို့ပါဝင်ဆွေးနွေးပြီးတဲ့ပုံကူတွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ဟိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကမ်းလှမ်းထားရင်မယ်လဲကျွန်တော်အချိန်မရတဲ့အတွက်ပါမထည့်သွင်းနိုင်တဲ့ပုံကူတွေလည်းနှူးညွတ်တောင်းပန်အပ်ပါတယ်ခင်ဗျာ
ထုတ်လို့ဒူမခင်ဖြူထွေးနဲ့ဒူကောင်လုံးကစီစဉ်တင်ဆက်တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုကြန့်ရှိနေတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမိုက်တင်ငီထိုက်ကကြေညာပေးပါမယ်ရှင်
ဆီးရီးယားနယ်စပ်ကတူရကီရဲ့ဝေဟင်ပိုင်နယ်ထဲရုရှားစစ်လေယာဉ်တွေကျူးကျော်ဝင်ရောက်ခဲ့ပြီးမှာတော့တူရကီနဲ့ရုရှားနှစ်နိုင်ငံရဲ့အနာဂတ်ဆက်ဆံရေးအပေါ်မှာတူရကီသမ္မတကမေးခွန်းထုတ်လိုက်ပါတယ်။ကျွန်တော်တို့တွေးထင်မှားတဲ့တချို့ဖြစ်ပျက်ခဲ့ပြီးဒီကိစ္စတွေကိုတူရကီဘက်ကလက်တင်မခံနိုင်ဘူးလို့တူရကီသမ္မတရက်ဆစ်ထေးရဲ့အာရူဂန်ကဘယ်လ်ဂျီယံဝန်ကြီးချုပ်နဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တယ်လို့တူရကီနေစဉ်သတင်းစာကဖော်ပြခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံခွန်တုစ်မြို့မှာဒီကနေ့တိုက်ပွဲသစ်တွေပြန့်ဖြစ်နေတာကြောင့်ဒီမြို့ကိုအရင်ဝင်သိမ်းခဲ့တဲ့သဘုံတွေကိုလုံးဝမောင်းထုတ်ပြီးတမျိုးလုံးကိုထိန်းထားပြီးပြီလို့အစိုးရဘက်ကပြောဆိုထားခဲ့တာကအလဟတာဖြစ်သွားခဲ့ပါပြီ။အာဖဂန်အစိုးရတပ်တွေနဲ့တာလီဘန်သဘုံတွေကြားပြည်နယ်ရဲ့မြို့တော်ခွန်တုမြို့လေယဉ်ပြင်မှာအခုလိုတိုက်ပွဲတွေဖြစ်ပွားတာပါ။အာဖဂန်အရာရှိတွေကလည်းနိုင်ငံမြောက်ပိုင်းကဒီမြို့ကိုအစားအသောက်တွေနဲ့တခြားရိတ်ခါအကူအညီတွေပို့လို့မရသေးဘူးလို့သတိပေးပြောဆိုထားပါတယ်။အတလန်တိတ်ဒေတာတလအချက်လက်အကာအကွယ်ပေးရေးသဘောတူညီချက်ဟာအမေရိကန်အခြေစိုက်လူမှုကွန်ရက် Facebook သုံးဆွဲသူတွေအတွက်အပြည့်အဝအကာအကွယ်မဖြစ်စေဘူးလို့ဩစတြီးယားကျောင်းသားတဦးရဲ့တိုင်တန်းချက်ကိုဥရောပရဲ့အမြင့်ဆုံးတရားရုံးကအနိုင်ပေးလိုက်ပါတယ်။ဥရောပကသုံးဆွဲသူတွေရဲ့အချက်လက်တွေကိုအမေရိကန်လုပ်ငန်းကြီးတွေကအပြည့်အဝအကာအကွယ်ပေးရေးဒေတာရင်းစောင့်ကြည့်သူတွေလိုအပ်ချက်ရှိတာကို Safe Harbor လို့ခေါ်တဲ့သဘောတူညီချက်နဲ့ဖယ်ရှားပစ်လို့မရဘူးဆိုပြီးဒီကနေ့မှပဲဥရောပတရားရုံးကကြေညာလိုက်တာဖြစ်ပါတယ်ရှင်။
တရင်ချင်းချုပ်ကိုမသိငင်ထိုက်ကကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကမှကွန်ပျူတာဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Technocanalysis ဖြစ်ပါတယ်။ VOA မြန်မာဘိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်။တော်ရရှင်တွေအားလုံးစင်တာနဲ့ဘဝတထိုက်ထဲကြပါစေ။နောက်ရက်တွေမှာပြန်လည်ဆုံတွေ့ကြတာပေါ့ရှင်။ကျွန်မရှာဖုံပါ
Thank you. This program has come to you from the Voice of America, Washington.